Welcome to the Voice of America in Burmese.
In Lamine Kimashin, Fiwi Nimabaye, and a town of Setakune, February Lan, Sangayani, Jada, Rini Meneki, Sinwigo, American Pidan Zumuro, Washington, DC Gani, Satin Tulin Pinibari. Find to meet us on Sunday, Lise, Lise Shitogani, Payunas, and I marry Jamania to say, Oh, Machin. Yamanang Yama, Sita Anna, Thing Tarako, Sanchin, and Nine, American Pidan Zuya, Mimariga, Dine, Tchuma, Sana, Porto Kejabari.
A general, I don't. Yamasin, the Tumbai, Yamasin, Pamadima, not Pedoma, Mapola.
အမျိုးပြအောင်ကျွန်တော်တို့သိရတယ်မိကတော့ဒီမိုကရေစီရရှိရေးဆိုတဲ့အပေါ်မှာအခြေခံစနားပြပွဲမှာပါဝင်သူ ABS Direct အဖွဲ့မှာဦးမူတာပြောသွားတာပါဒီအကြောင်းနဲ့အတူရေကွယ်ထက်လို့ရန်ကြောင်းနဲ့အင်ဒိုနီးရှားကဂျောင်းဝင်ညှိနှိုင်းမယ်ဆိုရင်လုံးဝလက်မခံကြောင်းကိုစီစီအာပီအက်ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆာဆာကပြောတဲ့အကြောင်း မြန်မာနိုင်ငံမှာလက်တလောအခြေအနေနဲ့ပတ်သက်လို့လူလူစုဝေးလှုပ်ရှားမှုပုံစံတွေနဲ့မြန်မာစစ်တပ်ရဲ့အကျိုးစီးပွားပုံစံတွေဟာအရင်ကနေမတူဘဲနဲ့ပြောင်းလဲနေပြီလို့လေလာသုံးသပ်သူတဦးကပြောတဲ့အကြောင်းစာရာဝေကူနာဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ခြင်းနဲ့တပတ်အတွင်းအကစားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကြောက်တာပရိနေမနေ့ပိုင်
ဲချက်တွေပေါ်နေတာကြောင့်ကိုဗစ်ကာယောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုထိခိုက်မှာဆိုရင်လည်းကုလသမဂ္ဂကပြောလိုက်ပါတယ
် Today the UN team in Myanmar says it is gravely concerned that the recent events will jeopardize the COVID-19 vaccination effort that is underway
မနက်မှာကိုဗစ်ယောဂါကာကွယ်ဆေးထိုးမဲ့အမျိုးသားအဆင့်စီမံကိန်းတစ်ခုကိုအခိုင်အမာပြင်ဆင်ရေးဆွဲထားရင်းနဲ့အခြားသေးငယ်ကြုံရတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအလွန်အမင်းစိုးရိမ်နေကြတဲ့အကြောင်းဗိုလ်ထုနေသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရက်ရှာပြောဆိုလိုက်တာပါဇန်နဝါရီလ31ရက်နေ့အထိကျန်းမာရေးဝန်ထမ်းစုစုပေါင်း 35,000 ကိုကာကွယ်ဆေးတွေထိုးပေးပြီးဖြစ်ကြောင်းလည်းမြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအရသာစုရကိုဖျက်ရှားပြီးအာနာသိမ်းလိုက်တာကြောင့်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေတာပါစစ်တပ်ကအာနာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြရပြီးအနုနီးနဲ့အာနာဖီဆန်တဲ့လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်လာကြတာကြောင့်ကျန်းမာရေးခန္ဓာအပေါ်ဝင်လုပ်ငန်းတွေတော်တော်များများလည်းရပ်ဆိုင်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုလူမျိုးရေးတပ်ဖွဲ့တွေနှိမ်နင်းရမှာကလေးငယ်တွေပါထိခိုက်တိုက်ဆုံနေတဲ့ပေါ်ကုလသမဂ္ဂကထပ်မံတတိပြေးလိုက်ပါတယ်ဆန္ဒပြပွဲမှာကလေးတွေပေါ်လူငယ်တပ်ဖွဲ့တွေအင်အားလုံးချုံအသုံးပြုနေတဲ့ပေါ်ကလေးငယ်များရေးပေါ်ရမုံငွေဖွဲ့ UNICEF အနေနဲ့အလွန်အမင်းစိုးရင်ကြောင့်ဘူရူနီကထပ်မံပြောဆိုလိုက်တာပါပြီးခဲ့တဲ့တင်းလာနေတုန်းကကချင်ပြည်နယ်မြစ်ချင်းနားမြို့မှာလူငယ်တပ်ဖွဲ့တွေလက်ချက်ကြောင့်ကလေးငယ်တူအပြင်းထန်ဒဏ်ရာရခဲ့တယ်လို့၅နှစ်အရွယ်ကလေးငယ်တူကလည်း၄ခွနဲ့ပြစ်ခတ်ခံခဲ့ရတာကြောင့်ဒဏ်ရာအပြင်းထန်ရရှိခဲ့တယ်လို့လည်းပြောဆိုထားပါတယ်ပြေစင်းနေမှာတော့လည်းမန္တလေးမြို့မှာလူငယ်တပ်ဖွဲ့ရဲ့လက်ချက်နဲ့ကလေးတူတိစုံခဲ့တာပါလူငယ်တပ်ဖွဲ့ရဲ့အနေနဲ့ကလေးငယ်တွေနဲ့လူငယ်တွေကိုကာကွယ်ဆောက်ရှောက်ဖို့နဲ့အကြမ်းဖက်မှုကိုရှောင်ကျဉ်ပြီးထိန်းထိန်းတင်းတင်းဆောင်ရွက်ဖို့လည်းတောင်းဆိုထားပါတယ်ကလေးငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂသဘောတူညီချက်စာချုပ် CRC နဲ့2019ခုနှစ်မြန်မာနိုင်ငံကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေအရအနှင့်ထားတဲ့အခွင့်အရေးတွေအားလုံးကိုတာဝန်ရှိသူတွေစောင့်ထိန်းလိုက်နာဖို့လည်းထပ်မံတတိပေးထားပါတယ်မြန်မာနိုင်ငံမှာဒီလဆန်းကပဲအယသအစိုးရကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်နိုင်ငံအဝန်ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်နေပြီးဆန္ဒပြလူရှာမှုတွေကိုလည်းအာဏာရှင်တွေအင်အားသုံးဖြိုခွင်းမှုတွေကြောင့်ထိခိုက်ဒေဆုံးသူတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုစစ်တပ်နဲ့ရောဖျက်ရှားခံခဲ့ရတဲ့လွတ်တော်90ရင်းနဲ့ပါဆွေးနွေးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ
်အင်ဒိုနီးရှားakan terus melanjutkan komunikasi dengan semua pihak.
မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မှုသက်ဆိုင်သူတွေအားလုံးနဲ့ဆက်ဆွယ်ပြောဆိုသွားမှာဖြစ်ကြောင်းလည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆိုရီကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြောဆိုလိုက်တာပါ။မြန်မာစစ်တပ်ကအာဏာသိမ်းပြီးဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနိုင်ငံရဲ့ဝန်ကြီးဖြစ်တာဝန်ပေးထားတဲ့ဦးဝန်းနမောင်လင်းနဲ့ ဘရူနီကထိုင်းနိုင်ငံဒွန်မောင်းလေးတွေမှာတွေ့ဆုံရမှာတော့မြန်မာနိုင်ငံကအခြေအနေတွေပေါ်စိုးရိမ်နေအကြောင်းနဲ့သူတို့တန်ရုံမဖြစ်အောင်ထင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရွေးကောက်ပွဲအနေနဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH နဲ့ဆွေးနွေးရမှာလဲအလားတူအင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်တွေကိုပြောဆိုခဲ့တဲ့အကြောင်းလည်းသတင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့သဘောထားတွေကိုတိုက်ရိုက်တင်ပြနိုင်အောင်ထိုင်းနိုင်ငံကတစ်ဆင့်မနက်ပံနေပြည်တော်ကိုတွားရောက်ဖို့မူလကစီစဉ်ထားတာကိုတော့ရွှေ့ဆိုင်းထားတဲ့အကြောင်းလည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုထားပါတယ်မလေးရှားနိုင်ငံထင်းသွေးစကန်တွေကမြန်မာနိုင်ငံသားတထောင်ကျော်ကိုနေရပ်ပြန်ပို့လိုက်တဲ့အတွက်စစ်ပြစ်မိတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စီကပြောဆိုလိုက်ပါတယ်နေရပ်ပြန်ပို့မဲ့စီစဉ်ကိုဆိုင်းငံ့ထားဖို့တရားရုံးကအမိန့်ချထားတဲ့ကြားကအမျိုးသမီးနဲ့ကလေးတွေပါဝင်မြန်မာနိုင်ငံသားတထောင်ကျော်ကိုမလေးရှားအာဏာပိုင်တွေကပြန်ပို့ဆုံးဖြတ်ခဲ့တာစစ်ပြစ်စရာဖြစ်ရတဲ့အကြောင်းညံပန်းနေဆမှုနဲ့လူမဆန်တဲ့အပြုအမူတွေကိုတားဆီးရေးဆိုင်ရာအထူးကိုယ်စားလှယ်နေစ်မန်ဆာရှီပြောင်းလူသမားဆိုင်ရာဖိလစ်ဂွန်ဇာလက်မော်ရယ်လစ်တို့ပါဝင်ကုလသမဂ္ဂအထူးကိုယ်စားလှယ်ခုနှစ်ယောက်ကဗိုလ်ထုနယ်မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါမလေးရှားအာဏာပိုင်နေအင်္ဂါနေ့တုန်းကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား1086ယောက်မှာအုတ်ထိန်သူမပါတဲ့ကလေးတွေအသက်3နှစ်အထိငယ်ရွယ်သူတွေပါဝင်ကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်ဖေဖော်ဝါရီလတရနေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူခွေချိုးပေါက်ခံရမှုကြီးကြီးပြင်းပြင်းဖြစ်ပွားနေတဲ့အကြောင်းကုလသမဂ္ဂလူခွေကောက်စီမှာပါတင်ပြထားတဲ့အချိန်မျိုးမှာနေရပြန်ပို့ခံရသူတွေအန္တရာယ်ဖြစ်မှာကိုစိုးရိမ်နေတဲ့အကြောင်းလည်းပြောဆိုထားပါတယ်ကလေးတွေကိုမိသားစုနဲ့ဒုက္ခရပြထားတာမျိုးမလုပ်သင့်သလိုသူတို့အတွက်အကျိုးရှိမရှိဆိုတာကိုယ်တိုင်မဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမှာနေရပြန်ပို့တာမလုပ်သင့်တဲ့လုပ်ရဖြစ်ကြောင်းလည်းကုလသမဂ္ဂကျွမ်းကျင်သူတွေကပြောဆိုထားပါတယ်မလေးရှားနိုင်ငံကထိန်းသိမ်းစကန်နီမှာလူရဲစင့်နေပေမဲ့နေရမပြောင်းနိုင်သေးသူတွေပါဝင်ကိုဗစ်ကရောဂါကာလတောက်တင်နေသူတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေကြားညှိနှိုင်းပြီးနေရပြန်ပို့နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေမတည်မငြိမ်ဖြစ်နေချိန်မှာနေရပြန်ပို့မဲ့အစီအစဉ်တွေကိုစိုက်ထားဖို့လူခွင့်ရလှူရှာမှုတွေကတောင်းဆိုနေကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Net Price ကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေနေရပြန်ဖို့ရဲ့ပေါ်စိုးရိမ်နေအကြောင်းဗိုလ်ထုနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်မနက်ဖြန်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.32 kHz 938ည5.40 kHz 948ည5.48 kHz 6.5 ညနဲ့ဘိုင်းနမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျိုးရေမိကန်တန်ကချက်တပရင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ကျွန်တော်မြတ်သူပါရန်ကုန်မြို့ရှိအင်ဒိုနီးရှားနဲ့ထိုင်းတန်ယုံတွေရဲ့အပြင်ဘက်မှာဒါဇင်ပေါင်းများစွာသောဆန္ဒပြသူတွေဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာစုရောက်ရှိခဲ့ကြပါတယ်အာနာသိန်းယူနာနဲ့ပတ်သက်ပြီးတော့အကြက်တဲတွေပေါ်ပေါက်နေတာကြောင့်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်လိုက်တဲ့နိုင်ငံရေးဝန်ကြီးကအိန္ဒိယနိုင်ငံနဲ့စကားပြောဖို့အတွက်ထိုင်းနိုင်ငံကိုတွားရောက်နေတာလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းမှုကိုစန့်ကျင်သူတွေကလမ်းပေါ်ထွက်ဆန္ဒပြနေချိန်မှာစစ်စိုးရအသစ်ဖွဲ့ဝင်ဝန်ကြီးဦးဝနမောင်လွင်ပထမဦးဆုံးနိုင်ငံကြီးစင်လည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကအရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံရဲ့ဦးဆောင်သူအဖြစ်နဲ့မြန်မာအချက်တွေကိုဖြည့်ရှင်းမှုအားထုတ်မှုတစ်ရက်ဖြစ်နိုင်ငံရေးဝန်ကြီးရက်တိုမာဆူဒီဟာဦးဝနမောင်လွင်ထိုင်းနိုင်ငံရေးဝန်ကြီးဂျွန်ပရာမိုဝန်နီရိုနဲ့တွေ့ဆုံမှုအတွက်ဗန်ကောက်မြို့ကိုဗုဒ္ဓဦးနေကရောက်ရှိလာတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ပြောခွင့်ရတန်နီဆာဂရန်ကတော့ဥဝနာမောင်လွင်နဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးတို့ဗုဒ္ဓဦးနေကတွေ့ဆုံခဲ့ကြတာကိုတယ်လီဖုန်းမက်ဆေ့ချ်ကတစ်ဆင့်အတည်ပြုထားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အခုလိုတွေ့ဆုံမှုဟာအာဏာသိမ်းမှုပေါ်တရားဝင်အနှင်းနာမျိုးဖြစ်မြန်မာတက်ကြွလို့ရှားသူတွေကစိုးရိမ်နေကြပြီးနိုဝင်ဘာလရွေးကောက်ပွဲရလဒ်ပေါ်မှာပဲထောက်ခံကြကြောင်းအခုလိုပြောဆိုပါတယ်။
မတော်ထိုင်းနိုင်ငံရဲ့ရောက်နေတဲ့အကြောင်းလေးဟာကျွန်တော်တို့နိုင်ငံကမတတ်မတ်ပါတဲ့စစ်ကောင်စီကဖျက်ထားတယ်။ဘနောက်မောင်ရောတကယ်တော့ဒီထိုင်းနိုင်ငံကိုတွားရောက်ပြီးအင်ဒိုနီးရှားနိုင်ငံဘက်ကစတီးနီးရှားနိုင်ငံကရင်းမြစ်ကြီးနဲ့ဆက်ဆံသွားရှိရပါမယ်။အောင်လို့ဆိုင်တဲ့ထိုင်းနိုင်ငံနေနဲ့တန်တို့နဲ့လက်ခံအားပေးမလို့ပြန်မအောင်သူ့အနေနဲ့လည်းစစ်တပ်ကိုအားပေးရရင်မလို့တင်တော့ပါဘူးဆိုတော့ဒီမှာတော့ထိုင်းနိုင်ငံကမြန်မာကျောင်းသားတွေနဲ့လာရောက်ပေါ်ထွန်းနေတယ်
ဂျနီဗာမြို့အခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မတ်ကြီးဦးမြင့်သူရာထူးကနှုတ်ထွက်သွားတယ်လို့အမည်မဖော်လိုတဲ့နိုင်ငံသားရေးဌာနအရာရှိသူက VOA ကိုအတည်ပြုပြောဆိုပါရယ်ဒီလိုရာထူးကနှုတ်ထွက်စာတင်ပြီးမကြာခင်မှာပဲသူ့ကိုမြန်မာနိုင်ငံကိုပြန်လည်ခေါ်ယူတဲ့နေရာရွှေ့ပြောင်းတဲ့စာလဲထွက်လာတယ်လို့သိရပါရယ်လူမှုကွန်ရက်တွေမှာပြန့်နှံ့လာတဲ့နိုင်ငံသားရေးဌာနရုံးစာထဲမှာတော့ တမတ်ကြီးဦးမြင့်သူကိုနိုင်ငံရေးဌာနရုံးကိုပြန်လည်ရွှေ့ပြောင်းပြီးထုတ်ပြန်လာတာကိုတွေ့ရပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးမျှဝေရေးအစီအစဉ်အရဂါနာနိုင်ငံဟာပထမအဦးဆုံးကိုဗစ်ကာကွယ်ဆေးပေးပို့မှုကိုလက်ခံရရှိပါပြီ။ဂါနာနိုင်ငံရဲ့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ရဲ့ကိုယ်စားလှယ် Annie Claire Duffy ကဒါဟာသမိုင်းဝင်ပြည်ရဲ့တစ်ခုဖြစ်အခုလိုပြောပါတယ်။
Today we are at the Kotoka International Airport in Accra in Ghana.
ဒီမှာကျမတို့ကဂါနာနိုင်ငံအက္ကရာမြို့ရဲ့ Kotoka နိုင်ငံတကာလေဆိပ်ကိုရောက်ရှိနေပြီ။ဒါတကယ်သမိုင်းဝင်ဖြစ်ရတဲ့ကုလည်းဖြစ်ပါတယ်။ COVID ထောက်ပံ့ရေးအစီအစဉ်ကတစ်ဆင့်ပထမအတုပ် COVID ကာကွယ်ဆေးတွေကိုဒီကနေ့လက်ခံရရှိမှာဖြစ်လို့အမတန်ကိုပျော်ရွှင်မိပါတယ်လို့ပြောဆိုသွားပါတယ်။ Oxford တက္ကသိုလ်တော် AstraZeneca ကာကွယ်ဆေး6သိန်းကိုတည်ဆောင်လာတဲ့လေယာဉ်ဟာပြီးခဲ့တဲ့ဗုဒ္ဓဦးနေကမြို့တော် Accra ကိုရောက်ရှိလာတယ်လို့ WHO နဲ့ UNICEF တို့ရဲ့ပူတွဲကြညာချက်မှာဖော်ပြထားပါတယ်။ဒီကာကွယ်ဆေးကိုအိန္ဒိယခြေဆိုင် Saran Institute ကထုတ်လုပ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကနနိုင်ငံကိုပေးပို့တဲ့ကာကွယ်ဆေးဟာ WHO ဦးဆောင်တဲ့ COVAX နဲ့ Solution Bill နဲ့ Melinda Gates တို့ရဲ့ The Vaccine Alliance တို့ရဲ့အစီအစဉ်နဲ့ဝယ်ယူရရှိခဲ့တာဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေရဲ့အကူအညီနဲ့ကာကွယ်ဆေးတွေကိုဝယ်ယူပြီးနိုင်ငံအားလုံးစီကိုမြတ်မြတ်တတဖြန့်ဝေဖို့စီမံကိန်းတည်ရလည်းဖြစ်ပါတယ်။ American သမ္မတ Joe Biden ကလည်းဒီ COVAX အစီအစဉ်အတွက်ပြီးခဲ့တဲ့ပတ်ကဒေါ်လာ4ဘီလီယံလူတန်းမှုကတိပြုထားခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်း WHO ကကာကွယ်ဆေးလုံးရည်2ဘီလီယံနီးပါးနဲ့ကတိပြုထားတဲ့အလူရှင်တော်များစီကသဘောတူညီမှုတွေရထားပြီးလို့ထုတ်ပြန်ကြေညာခဲ့ပါတယ်။တချိန်မှာထိုးနိုင်ရတဲ့ COVID ကာကွယ်ဆေး Johnson & Johnson ဟာဘေးကင်းပြီးတော့ရောဂါကာကွယ်နိုင်တယ်လို့ American ကဆုံးဖြတ်ပြီးနောက်ပိုင်းကာကွယ်ဆေးထောက်ပံ့မှုတွေမြင့်တက်လာဖို့ရှိနေတာပါ။ American စားစာနဲ့စီးပွားအုပ်ချုပ်ရေးဌာနကတော့ Johnson & Johnson ထုတ်ကာကွယ်ဆေးဟာ66ရာခိုင်နှုန်းအကျိုးသက်ရောက်မှုရှိတယ်လို့ပြီးခဲ့တဲ့ဗုဒ္ဓဦးနေကထုတ်ပြန်ကြေညာထားပါဗျ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာရက်တရာအတွင်းကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးကွန်ရက်ကိုပြန်လည်တုံ့တက်ဖို့အတွက်အမေရိကန်ကိုထုတ်ပြန်ဖို့ဗုဒ္ဓဦးနေမှာလက်မှတ်ရေးထိုးလိုက်ပါဗျ။အခုလိုတုံ့တက်ရမှာအမေရိကန်ကိုထိခိုက်လက်ဝဲရရှိတဲ့ကွန်ပျူတာချစ်ပ်စ်၊ရက်စကာဘက်ထရီ၊ဆေးဝါးနဲ့အခြားအရေးပါတဲ့အီလက်ထရောနစ်ပစ္စည်းတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်အစောပိုင်းကကပ်ပီကာလာအတွင်းကြုံတွေ့ခဲ့ရတဲ့တကူရီသုံးကာကွယ်ရေးပစ္စည်းတွေနောက်တစ်ကြိမ်ပြတ်လက်သွားတာမျိုးဖြစ်စေဖို့အတွက်လည်းရည်ရွယ်လို့ဆိုပါတယ်။အစီအမံနယ်လန်တူနိုင်နဲ့ပြည်တွင်းကုန်ထုတ်လုပ်မှုနဲ့ကုန်သွယ်ရေးအတွက်လိုအပ်ချက်တွေကိုကိုဗစ်ကပ်ပေးကြီးကမီးမောင်းထိုးပြခဲ့ပြီးဖြစ်တာမို့အမေရိကန်နေရာအချက်တဲကြောင်းနေချိန်မှာမရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုရရှိစေမယ်လို့အင်ယူပြောရေးဆိုခွင့်ရှိသူဂျန်စကီကချက်တာဘရင်းကသတင်းတော့တွေကိုပြောပါရယ်ရက်တရပြန်လည်သုံးသပ်ရေးအစီအစဉ်မှာတိတ်တန့်ဦးစားပေးရဖြစ်သမရဘိုက်ဒန်ကနယ်ပယ်6ခုကိုညွှန်ကြားထားရမှာကာကွယ်ရေးလူထုကျန်းမာရေးသတင်းနဲ့နည်းပညာတေဘုဆောင်ရေးစွန့်ရင်နဲ့အစားအစာထုတ်လုပ်ရေးတွေလည်းပါဝင်ပါတယ်။ကုန်သွယ်ရေးကိုပြန်လည်တုံ့တက်မဲ့ဂျိုးဘိုက်ဒန်ရဲ့မဟာဗျူဟာထရမ့်ရဲ့မိမိကိုမိမိကာကွယ်ရေးချဉ်းကပ်မှုနဲ့လည်းကွာတယ်လို့အရာရှိတွေကပြောပါရယ်။ထိခိုက်မှုတွေကိုရှော့ချနိုင်မှုအတွက်အမေရိကန်တနိုင်ငံနဲ့လှုပ်သွားမှာမဟုတ်ပဲမိတ်ဖက်တွေနဲ့အတူလှုပ်ဆောင်သွားမှာဖြစ်တယ်လို့မြို့သားစီးပွားရေးကောင်စီရဲ့လက်ထောက်ညင်ကြောင်းမှုဖက်ဆလီကပြောပါရယ
်။ကြာတာပရိနေမနဲ့ပိုင်းအတွက်ထိတ်တဲရောက်မြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကောင်းမြတ်သူတို့ပြောပြခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com internet ဆမျက်နှာမှာကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲဖန်ယူနှားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေနဲ့ဆက်တဲ့မင်းမြင့်ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူထားတာကိုစန့်ကျင်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုရောက်မြန်မာတွေကပြည်နယ်တချို့မှာဆန္ဒပြကြတဲ့တစ်ချိန်တည်းမှာပဲပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုထောက်ခံကြောင်းဒီကနေ့မြို့တော်ဝါရှင်တန်နဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့တွေမှာဆန္ဒဖော်ထုတ်ခဲ့တာကိုတင်ပြပေးပါမယ်ရှင်ဝါရှင်တန်ဒီစီမြို့တော်ကမြန်မာဆန်ရုံနဲ့စစ်ဆန်ရုံရှိဆန္ဒပြပွဲကိုဖေဖော်ဝါရီလ24ရက်ဒေသစံတော်ချိန်ညနေပိုင်းကပြုလုပ်ခဲ့ပါတယ်။ဒီဆန္ဒပြပွဲမှာပါဝင်သူတွေကဒေါအောင်ဆန်းစုကြည်နဲ့တကွဖမ်းဆီးခံရတဲ့ NLD ခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့မြန်မာတန်ရုံဝန်ထမ်းတွေ CDM မှာပူးပေါင်းပါဝင်ဖို့နဲ့ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဆန္ဒပြသူတို့ဖြစ်တဲ့မြမအရေးလှူရှားသူဒေါ်နီနီဝေကဒီဆန္ဒပြပွဲကိုသူလာရရတဲ့အကြောင်းကိုအခုလိုပြောပါရယ်
။ကျမတို့ကအတီစုလူကြီးမြောက်ဖို့တခုအတွက်နဲ့လုံနေတာမဟုတ်ပါဘူး။စစ်အာဏာသိမ်းတဲ့ဒီစစ်အာဏာရှင်လူမျိုးတစုပြုတ်ကျဖို့အတွက်ပါပဲ။အားလုံးကျမတို့တနိုင်ငံလုံးဗမာပြည်သူပြည်သားတိုင်းရင်းသားညီကိုမောင်နှမအားလုံးတစုတစီတဲ့ပါဝင်ပြီးတော့ဒီစစ်အာဏာပြုတ်ကျရေးအတွက်ကိုပဲကျမတို့ကတိုက်နေတာပါ။အောင်မယ်လို့လေကျမကယုံကြည်ပါတယ်။ Tomorrow, who be dream and lonely daddy, Lumia Musa today, tomorrow be do the city and lonely one day, the Hanshin, Alo, the Unio Compuari. A good tomorrow, CRPH, I can't add it, Sasa, go to me, Ahole, be dreamy, Pama, she do it, Alonga, Lumia, Luji, a conga, 1 meter, Kuni, Beba, Alo, the role, and Wanya Beja, Alo, Tama, two, and do new, Yeta, Yakanjamari.
Yama, Diga, Diana, Bounzo, Nima, Jonari, Shide, Washington, Pine.
เสียดอมิวมาเลยมันยุ่งอ่ะอนาคตที่จะนับจะเวลาจะเรียนจังหรอEDS ที่จะพูดว่าเขาอุ้มตากับคุณลูกพี่บารีโอ้โหแล้วว่าเราที่อนาคตจะต้องไปที่อนาคตประมาณปีมันนับถ้าเป็นออกมาไม่พอแล้วอันนี้ที่เอาชนะรุ่นที่ยี่เอ็ดนี่ก็เราที่บุกเลยสิยาสีสุดเลยออกมาชิคันบีเราเดี๋ยวเราก็จะเราคอนสติชั่นมาสุดอ่ะสุดเลยฮัลโหลว่ามาปาร์ตี้ยี่ อุติบิโลยีเนี่ยประมาณปีมาเล็กๆมีเจ็ดปีที่ว่าอยู่ต่อทาร์เรตอยู่ข้างล่างนี่อยู่จนเราดีมาปีตาเรน่าคุ้มเลยเพราะเราเสียปีเอสกูเลยจนเราเท่ากันแล้วมีมีมีใจน่าเล่นในใจนี่อยู่เลยเดี๋ยวนี้ไม่ใช่ปีเลยถ้าเราเลือกว่าเส้นนั้นเส้นมาค่ะใจน่าบางส่วนสีจ่าเลยตัวเราก็จะรอที่ใจน่าเล่นในใจนี่อารมณ์อ่ะที่อนาคตเนี่ยเราทาร์เรเอ็นซีเอวเพื่อบีโรมา
ดูรูเนี่ยปองดีแล้วถ้าที่บอกแล้วไม่คอนสติชั่นเชนดีที่บอกแล้วไม่ทำอ่ะเอ็นซีเอลูกผู้เสียไม่ใช่เดียวเลยปีว่าเนี่ยมาในเงี้ยมาเสียแต่อนาคตยังเกิดเอ๋ปอในเงี้ยตัวเนี่ยจะมีเงี้ยสนับสนุนไปปอบ้านนี้ดูที่ป้ายเอาเงี้ยมาเรื่องเลยแต่สัญญาในเงี้ยจะยุ่งในชีมาสนับพอทุกเหตุการณ์เลยที่ป้ายเอาสุยาวันนี้ซีเรียนลูกชายมุมมาป้าเวมุเลยใส่ตาที่ปูรายเลยชีไป ลามิสเนนีเฟเบอร์วิลล่าเนสเซคคนนี้นี่มาเลยพี่เราซื้อลูกกุ้งซาบิวคอมมิตี้ซีอาร์พีเอชกูเท่าแค่เนี่ยกบาลงสัญญาลูกชายมูริโกอเมริกันพี่เราซื้อปีเนี่ยจอมยามยามมามีมารีสนับพอทุกจามิลูตียาบาริเชนยูเอ็นมาไว้ซีซั่นเย่วิดีโอเนี่ยจอมเอ็นตันยาทอลเลนจัดวิโกเชนยูเอ็นจีชูน่าเซนไอมูยูเอ็นมือบายแอปอัตติกู สมาร์ทโฟนด้วยมาดาวน์โหลดอยู่ในมือบีแอนดรอยด์โฟนด้วยด้วยส่วนกูเกิลเพลย์เนี่ยไอโฟนด้วยด้วยแอปเปิลแอปสโตร์ด้วยมาพีโอเอเบอร์มิสส่วนแอปกูดาวน์โหลดลงในมือบีโอเอเนี่ยมาทานาส่วนลูกูเนี่ยชั่วชาวพุยาราเลกูบาร์เลยที่แอปพลิเคชันงานนี้พีโอเอซีซีเนี่ยกูได้ยัยน่าเสียงที่ชูในเนี่ยเองคนเนี่ยได้ยัยเชิงไงมาเลยเรียนสมาร์ทโฟนอัปเปิลเซ็งกันอะไรกูน่าเสียงที่ชูในมือบีนะ ฟิวเอมีมาบ้างเนี่ยจะทำเรื่องนี้มันเป็นซีซันนี้กูเสนอทุเรียนปีนี้ไปฟิวก็ไปทะเลยังเจ้าเนี่ยอินโดนีเซียกันเจ้าเองยี่นายเมื่อสุยแล้วคำบอกลงว่ามีชีเจ้าพี่รองสุดลุดกูจะพิวคอมดี CRPHกูรัตมากาสัญญาทุกกูจะเล่ทักทัศน์สากาฟิวเอโก้พิวไปอินโดนีเซียนั่งเงี้ยอันนี้เนี่ยมีมาเสตันเนี่ยCRPHลุดกูจะเล่พูดจานับเพื่อสโลเน่ซึ่งในมือเรียบพิลูกนี่เจ้านั่งเงี้ยยี่วินจีเรดโนมาสุดีกับบดหุนิกาเล่พิวจ้าเก็บไป อภิสังกูรมาอินเจนังอาจินพิอาปีวามิเช่นบทบุญิกาด้วยสมบูรณ์ในปัจจุบันอินโดนีเซียนั่งเงี้ยประกาศตรีทบยังเก็บไม่ยามาสุดท้ายพอสิทาร์เอโอโชยีเกาซิโอที่ทางสุดลุดกูซาบิวกามตีCRPHกับอะคูตรีเจนยาจิที่เดียววินทบยังเจมชีดีบาบุอินโดนีเซียสุยานีเนี่ยยามานั่งเงี้ยมาอินไซเนียร์เจเจกูลุมยาผู้จูบยามาเชิดเอาอาชานั่งเงี้ยเต็งอาเซียนจุนอุสามูยูเกราบะ
แต่เป็นอินโดนีเซียก็ยิ่งสวยทาร์เรซีเนียร์ช่วยเข้าไปทะเลยนั่งจังกูอุติเนสุยเนาะเจ้าเองที่ไหนหน้ากูและคันบุ๋มชีเจ้าCRPHกูรัตมากาสัญญาทุกกุศลเลยตั้งแต่สัสดาบิโอเอกูเปียวไปทุกวันที่เดือนสุดเราคุ้มสิอันนั้นที่มาดิลูเน่อินโดนีเซียนั่งเช่าหัวใจสิกันในบริโภคดีสิเกาหลีเนี่ยตัวตัวเดียวกันเราสิเกาหลีกว่าที่มาพิวตุลุกที่นี่เนี่ยแต่กูรู้มีมาพิวตุลุกทุกคนไม่ใช่ยังเนี่ยสุดท้ายฉันรู้ก็ตะเกียบมีอาเซียนก็ da proof la ma si bu evidence la ma si bu da cha mo lo ko အာဒီအနေထားကိုကြည့်မယ်ဆိုတော့လုံးဝမကျေနပ်နိုင်ဘူ
းမြန်မာနဲ့ပတ်သက်ရင်အာဆီယံနိုင်ငံတချို့မှာကိုကျိုးစည်းပွားတွေရှိနေတဲ့အတွက်အခုလိုဆက်အာနာတင်ကြီးအရက်သားအစိုးရကိုအင်အားသုံးထုတ်ချခဲ့တဲ့လို့ရမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ယက်တီချက်နဲ့ပတ်သက်လို့ဒေါက်တာဆဆာကအခုလိုမေးခွန်းထုတ်သွားပါတယ
်အာဆီယံကမြန်မာနိုင်ငံအရေးကိုတကယ်ဖြည့်ဆည်းချင်တယ်ဆိုရင်သူတို့ကလည်းကြည့်မယ်ဆိုစင်ကာပူကမြန်မာနိုင်ငံမှာရည်ရွယ်မြို့နာမှုအများဆုံးနိုင်ငံတစ်ခုဖြစ်နေတယ်နော်အင်ဒိုနီးရှားတို့လည်းဖြစ်တယ်ပြီးတော့ဥပမာဗီယက်နမ်တို့လည်းဖြစ်တယ်နော်တော့ထိုင်းလည်းဖြစ်တယ်ပေါ့သူတို့ကမြန်မာနိုင်ငံမှာသူတို့ရင်းနှီးမြှုပ်နှံထားတဲ့ငွေကိုပဲကြည့်တယ်လူထုကိုမကြည့်ဘူးဒါကတော့လုံးဝကိုကျွန်တော်လည်းလက်မခံနိုင်ဘူးဘုတ်တစ်ဖက်ကပြောမယ်ဆိုရင်ဒါဟာဒီရွေးကောက်တင်မြှောက်ခံလိုက်တဲ့ထွက်တော်ကူစလေ400ကျော်ကိုလည်းမထီမဲမီပြုတ်တယ်လို့ဖြစ်တယ်လို့အမေတို့အောင်ဆဆုကြီးအချို့တဲမှာရောက်နေတာကိုလည်းမထီမဲမီပြုတ်တယ်ထိုနည်းတူပဲလူထုကရွေးကောက်တင်မြှောက်ထားတဲ့တမရစီဦးဝင်းမင်းသူတို့ဖားချီချုံးောင်ထလာကိုလည်းသဘောတူရရောက်နေတယ
်အင်ဒိုနီးရှားအနေနဲ့မြန်မာနိုင်ငံအခြေတဲကိုတကယ်တမ်းကြားဝင်ညှိနှိုင်းမယ်ဆိုရင်လက်ရှိလူထုတပိတ်ဥဆောင်နေသူတွေအပါအဝင်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီနဲ့ဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်တမရဦးဝင်းမင်းစတဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးရမှာဖြစ်တယ်လို့သူကဆိုပါတယ
်တကယ်တော့ပဲသူတို့လာမယ်ဆိုရင်တော့သုံးပွင့်ဆိုင်ကိုတွေ့ရမှာဖြစ်ပါတယ်အခုလောက်ပေါ်မှာစာသားပြတ်နေတဲ့ generation z console တွေကိုလည်းတွေးတင်တယ်တွေးကိုတွေးတင်တယ်ပြီးတော့ဒီဖက်ကဟုတ်ပြီစီကောက်စီလည်းတွေးတင်တယ်ဒီဖက်ကအမေတော်စုကိုလည်းတွေးကိုတွေးတင်တယ်တမနာဦးအမီကိုလည်းတွေးကိုတွေးတင်တယ်သူတို့ဖားထားတယ်ဖြစ်စေမဖားထားတယ်ဖြစ်စေဒါနိုင်ငံရေးကနိုင်ငံရေးလို့သူတို့လိုရမှာဖြစ်ဒါမို့အခုကတစ်ဖက်သားစာပြီးတော့စီကောက်စီနဲ့လာညှိနှိုင်းတယ်လို့ compromise လာလို့တို့မျိုးကအာရှကဒီလိုဆက်လက် play နေတော့ကျွန်တော်ကငြင်းငြင်းကြည့်မှာမဟုတ်ဘူးအခုကကျွန်တော်တိပါတယ်ဒီစင်ကာပူမှာဘသူတီကပါရှိတယ်လဲကျွန်တော်အကုန်လုံးသိတယ်ဒါတွေအားလုံးကိုလည်းအမေရိကဆူရကိုလည်းစင်ကာပူဆူရကိုတာကူဆွေးနွေးဖို့ကျွန်တော်မှာဒါအထိကိုကျွန်တော်ကတော့လိုက်သွားမှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုဟာဗုဒ္ဓဖူးနေ့ကထိုင်းနိုင်ငံဘန်ကောက်နေစိမ့်မှာမြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွေထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရီမတ်ဝနိုင်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အလားတူ red no ဟာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့လည်းဆွေးနွေးပြောဆိုခဲ့ကြောင်းအင်ဒိုနီးရှားအစိုးရဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီဆွေးနွေးမှုနဲ့ပတ်သက်လို့ CRPH ဘက်ကတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်
။မတ်အင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းရဲ့မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို52မီတာ32 kHz 9383ည52မီတာ40 kHz 9483ည52မီတာ48 kHz 6953ည ਨੇ ဒုတိယပိုင်းနိုင်ရွယ်မှာတော့လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံလက်တလောအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံရေးလေလာသုံးသပ်သူတဦးနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးချင်ပါတယ်။ February 1ရက်နေ့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့လူမှုစုစည်းလှုပ်ရှားမှုကအရင်နဲ့မတူသလိုမြန်မာစစ်တပ်ရဲ့အကျိုးစီးပွားပုံတံဟာလည်း1988ခုနှစ်မတိုင်ခင်ကနဲ့မတူဘဲနဲ့ပြောင်းလဲနေပြီလို့ Asia Research Institute University of Nottingham Malaysia တက္ကသိုလ်ကလေ့လာသုံးသပ်သူဒေါက်တာ Bridget Welsh ကပြောပါရီကိုရမင်းထွန်းကဆက်သွယ်မေးမြန်းထားပါရရှင
်မင်္ဂလာပါဒေါက်တာ Bridget Welsh ခင်ဗျာ
ဒေါက်တာ
Bridget Welsh အနေနဲ့1988ခုနှစ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းအဖြစ်ပြက်တဲ့အကြောင်းကောင်းကောင်းသိဖို့ပြည်သားပါအခုနောက်ဆုံး February 1ရက်နေ့ကဖြစ်ပေါ်ခဲ့တဲ့အာဏာသိမ်းမှုနဲ့1988ခုနှစ်ကအာဏာသိမ်းမှုကိုဘယ်လိုတိုင်းရှင်းကြည့်နိုင်ပါသလဲခင်ဗျာ
Well in terms of the mobilization of people the coup would have happened earlier than 88 I would say that I see a situation
အခုတချိန်အာဏာသိမ်းမှုဖြစ်ပေါ်ပြီးမှာတော့လူထုရဲ့စုစည်းမှုပုံစံက1988ခုနှစ်ကတည်းကပိုပြီးညံဆန်တာကိုတွေ့ရတယ်ဆန္ဒပြမှုပုံစံကလည်းတော်တော်လေးကွာသွားတာကိုတွေ့ရတယ်အခုဆန္ဒပြပွဲတွေမှာဤပညာကိုကောင်းကောင်းသုံးကြသလို2010ပြည်ကစပြီးရရှိခဲ့တဲ့နိုင်ငံရေးအခင်းကျင်းအောက်မှာလူမှုစုစည်းလှုပ်ရှားမှုပုံစံပေါင်းစုံကိုအသုံးပြုနေကြပါတယ်။1988ခုနှစ်အာဏာသိမ်းမှုမှာစစ်တပ်ကအာဏာကိုဆက်ပြီးကင်ဆုတ်ထားလို့တဲ့အချက်စ
ီးပွားရေးကိုဖွင့်ပေးတင်တင်စဉ်းစားရတဲ့အချက်တွေတာခဲ့ပါတယ်ပြီးတော့စစ်တပ်ကတိတ်ကြီးအချီးကျန်နေတဲ့အဖွဲ့အစည်းတွေဖြစ်ခဲ့တယ်2021ခုနှစ်မှာတော့စစ်တပ်ကစီးပွားရေးမှာတော်တော်လေးရင်းနှီးမြှုပ်နှံထားပြီးဖြစ်ပါတယ်နိုင်ငံရေးအရာလည်းနိုင်ငံတကာနဲ့ထိတွေ့မှုရှိနေတယ်လို့အချီးကျန်နေတဲ့အဖွဲ့လည်းမဟုတ်ပါဘူးအကျိုးချက်အနေနဲ့မတူညီတဲ့အခြေအနေအောက်မှာအရင်တုန်းကပြောခဲ့တဲ့သဘောတရားကြီးကိုပြန်ပြောင်းပြောရင်အာဏာသိမ်းတာတရားဝင်ဖြစ်အောင်အတော်စူးစမ်းပြောဆိုနေရတာတွေ့ရပါတယ်
ဒေါက်တာဝက်ရှ်ပြောသလိုဆိုရင်အရင်အခြေအနေနဲ့မတူသလိုစစ်တပ်အရာရှိတွေကလည်းအပြောင်းအလဲတွေဖြစ်ကုန်ပြီ။ဒါဆိုဖိလစ်ပိုင်ကဘူဂျိုဂျီဖီဒယ်ရာမော့စ်လိုပြည်သူဘက်ကရပ်တည်တဲ့ကောင်းဆောင်မျိုးပေါ်ပေါက်လာနိုင်တယ်လို့ထင်မိပါသလား။စစ်တပ်မျိုးဆက်တစ်ကိုအားကိုးနိုင်လိမ့်မယ်လို့လူလူကြားမှာမျှော်လင့်ချက်တွေထားနေကြတာရှိပါတယ်။ဒါပေမဲ့အခုတွေ့ရတာကအရင်နဲ့တပုံစံနဲ့လူလူအပေါ်အတော်လေးတင်းတင်းမာမာရှိနေတာကိုတွေ့ရပါတယ်။
So the first thing that's really important to understand is that this coup is very much about
အခုအာဏာသိမ်းမှုမှာအဖွဲ့အစည်းအနေနဲ့မဟုတ်ပဲမင်းအွန်လိုင်းတဦးတယောက်ချင်းကပဲအာဏာချုပ်ကန်ထားတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။မက်ရှလာရဲ့ NLD အစိုးရဖွဲ့စည်းဖြစ်ခဲ့ရင်သူကာကွယ်ဦးစီးချုပ်ယာဒူးကနေဖယ်ရှားခံရမှာဖြစ်လို့ဒါကိုကာကွယ်ဖို့သူ့ဘာသာသူယာဒူးရယူလိုက်တာပါ။ဒီတော့မြန်မာစစ်တပ်ကပုံစံနှမျိုးကြားပိတ်ညီနေတယ်လို့ဖြစ်နေပါတယ်။အတိတ်ကဗိုလ်ချုပ်မှူးကြီးတန်းရွှေကိုတွေးခေါ်ခဲ့တဲ့တိုင်းပြည်ကိုကာကွယ်ဆောက်ရှောက်သူအုပ်ချုပ်သူဆိုတဲ့တမယိုးကျပုံစံရှိတဲ့စစ်တပ်နဲ့ပိုပွင့်လင်းပြီးအာဏာကိုမျှဝေကျင့်သုံးမယ်ဆိုတဲ့စစ်တပ်ပုံစံနှစ်ခုကြားရွေးချယ်စရာဖြစ်လာနေပါတယ်။လက်ရှိဗိုလ်ချုပ်မှူးကြီးမြောင်လိုင်ကအရင်မျိုးဆက်ဟောင်းတွေကြားပောက်ဖွားလာတာပါ။ကြီးခဲ့တဲ့နှစ်တွေတည်းစစ်တပ်ကသူ့ကိုသစ္စာခံသူတွေကိုသာယာရူးတိုးမြှင့်ခတ်အပ်တာကိုလည်းတွေ့ရပါတယ်။အခုအာဏာသိမ်းမှုကတက်မတော်အပေါ်ပြန်ပြီးအန္တရာယ်ရှိနေတယ်ဆိုတာကိုတက်မတော်ကိုခိုင်မြဲတဲ့အဖွဲ့အစည်းတစ်ခုဖြစ်မြင်ကျင်သူတွေတွေးမိသလားမတွေးမိဘူးလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်လာနေပါတယ်
။ဟုတ်ကဲ့အခုဖြစ်ပေါ်နေတဲ့တနိုင်ငံလုံးဆန္ဒပြပွဲတွေပဲပြန်ကြည့်ရအောင်ပါ။တနိုင်ငံလုံးငြင်းငြင်းကြက်ကြက်နဲ့ကြီးကြီးမားမားဆန္ဒပြနေတဲ့တစ်ချိန်တည်းမှာပဲဝန်ထမ်းတွေအပေါ်စစ်တပ်ကတော်တော်လေးဖိနှိပ်နေတာကိုတွေ့ရပါတယ်။ဘာကြောင့်ဝန်ထမ်းတွေအပေါ်ဒီလောက်ဖိနှိပ်နေရတာပါလဲ
။ There was a tension between the military and the civilians.
1988ခုနှစ်တုန်းကစစ်တပ်နဲ့ရပ်ဖက်ကြားတင်းမာမှုမြင့်တက်ခဲ့ပါတယ်။ဒါကြောင့်စစ်တပ်ကသူ့ဘာသူဘျူရိုကရေစီနဲ့စစ်တပ်စည်းရုံးတွေတက်နေမြေတွေဖန်တီးပြီးတုံ့ပြန်ခဲ့ပါတယ်။စစ်တပ်မိသားစုတွေနဲ့နိုင်ငံသားဝင်ကြီးဌာနလိုနေရာတွေမှာစစ်တပ်ကလူတွေကိုခန့်အပ်ခဲ့ပါတယ်။ဒါပေမဲ့ February 1ရက်နေ့ကအာဏာသိမ်းပြီးချိန်မှာတော့အရပ်ဖက်နယ်တွေဝန်ထမ်းတွေကသူတို့ထင်တယ်လို့သူတို့အပေါ်တစ္ဆာခံတင်းတော့မခံတော့ဘူးဆိုတာကိုသူတို့ကိုယ်တိုင်တွေ့လာရပါတယ်။ဒါက1988ခုနှစ်ကနေမတူပဲကြောင်းလဲသွားပြီဆိုတာကိုပြသလိုက်တာပါပဲ။ဝန်ထမ်းတွေမရှိဘဲတိုင်းပြည်မအုပ်ချုပ်နိုင်ဘူးဆိုတာကိုမြန်မာစစ်တပ်သဘောပေါက်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်ဟိုးရင်ကလုပ်ဘူးတယ်လို့ပြင်းပြင်းထန်ထန်တုံ့ပြန်နေရပါ
။ Geneva Review ကကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးသုတ်ထွက်စာတင်ပါတယ်။ဖိအားတာမခံနိုင်လို့တင်တာလို့သိရပါတယ်။သူကနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဖြစ်ခဲ့တယ်လို့အာဆီယံရေးရာဌာနညွှန်ကြားလဲဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြန်မာတန်ယုံကိုင်ရိုမျိုးကအရာရှိငယ်တူလဲသူ့ရဲ့နှုတ်ထွက်စာတင်တယ်လို့သိရပါတယ်။ထူးခြားတာကအဲ့ဒီအရာရှိတွေကအရင်ကရေတပ်မှာအမြင့်ဆုံးတာဝန်ယူခဲ့ဘူးတဲ့စစ်ဦးစီးချုပ်ရေဟောင်းရဲ့သားတူဖြစ်နေတာပါပဲ။ဒါကထူးခြားမှုတစ်ခုလို့ယူဆရပါတယ်။အစိုးရဌာနတွေနဲ့ဝန်ထမ်းတွေကြားတခုခုဖြစ်နေတာတော့ထင်ရှားတယ်နော်
။ So I think what we're seeing is a very interesting situation that in some ways is unprecedented for the military even compared to 1988.
ဒီမှာတော့ခုတွေ့နေရတဲ့အခြေအနေကမကြုံစဘူး။တိတ်ကိုစိတ်ဝင်စားစရာကောင်းတဲ့အခြေအနေပါ။အာနာသိန်းတာကိုလူတိုင်းကဆန့်ကျင်နေတာလို့ရေပုံရပြောလို့ရပါတယ်။ဒါအပြင်စစ်တပ်မိသားစုနောက်ခံရှိသူတွေကိုနိုင်ကအာနာသိန်းမှုကိုဆန့်ကျင်နေတာတကယ်ကိုအပြောင်းအလဲကြီးတစ်ခုပါ။နောက်တစ်ခုကျမတို့မဆွေးနွေးဖြစ်သေးတာကစစ်တပ်အောက်ခြေစစ်သားတွေအခြေအနေပါ။သူတို့မိသားစုဝင်တွေကလမ်းပေါ်ထွက်ဆန္ဒပြနေတာပါ။စစ်တပ်ရဲ့တမိုင်းကိုပြန်ကြည့်ရင်အပွဲကြောင်းတွေထွက်ပေါ်ခဲ့တာကိုတွေ့ရမှာပါ။တချို့ဗိုလ်ချုပ်ကြီးတွေစစ်တပ်ကိုစွန့်ခွာသွားတာတွေရှိပါတယ်။အခုအချိန်ကြီးကစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအတွက်ထူးခြားတဲ့စိန်ခေါ်မှုတစ်ခုပါ။တကယ်အကြောင်းပေါ်မပေါ်ကစောင့်ကြည့်ရမှာပါ။အခုကိစ္စမှာစစ်တပ်ထဲကတဦးတယောက်တခြားယာရုတစ်ခုရယူဖို့အကျိုးအတွက်ကိုလှုပ်ဆောင်နေရတာမဟုတ်ပါ
။နောက်ဆုံးလေးကအနေနဲ့ဒီကနေ့ပဲမြန်မာနိုင်ငံကိုလာဖို့ရှိတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမဆူရီကဘန်ကောက်ကိုပဲသွားပြီးစစ်တပ်အုပ်ချုပ်ရေးကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လည်းနဲ့ဘန်ကောက်မြို့မှာတွေ့ပါတယ်။ဘာဖြစ်လို့မြန်မာနိုင်ငံကိုမလာလဲဆိုတာဒေါက်တာဝက်ရှ်ပြောပြနိုင်မလား။ဒီမေးခွန်းနဲ့တစ်ဆက်သေးပဲ
ASEAN ကမြန်မာနိုင်ငံကိစ္စဘယ်လိုခိုင်တယ်လဲလို့ထင်မိပါတယ်လေ
ASEAN
ဖွဲ့ရကြရဲ့တကယ်မဟုတ်တဲ့သဘောထားကွဲပြားလေးရှိပါတယ်။ဒါကြောင့် ASEAN ကလုပ်ပေးနိုင်တဲ့အပေါ်အများကြီးတော့မမျှော်လင့်ဖို့လိုပါတယ်။ဒါပေမဲ့ ASEAN ကဒါလို့ထင်နေတော့ဆောင်ရွက်ပေးနိုင်ပါတယ်။အင်ဒိုနီးရှားနဲ့မြန်မာဝန်ကြီးများဦးတွေ့ဆုံဆွေးနွေးပွဲကိုမြန်မာနိုင်ငံတွင်လုပ်ခဲ့ရင်မျှော်လင့်ချက်တွေသိပြီးမြင့်မားနိုင်တယ်လို့ဖိအားလဲအရန်များသွားနိုင်ပါတယ်။ဒါကြောင့်အပင်းယူလုပ်ပြီးဘန်ကောက်မှာတွေ့ခဲ့ကြတာပါ။လောလောဆယ်ထွက်လာမဲ့ရလက်ပေါ်မှာတော့လူတွေကအမြင့်အမျိုးမျိုးရှိနေပါသေးတယ်ဒီဆွေးနွေးပွဲအပြီးဖြစ်နိုင်စီကတော့မြမအရေးဆွေးနွေးမဲ့အာဖီယံအစည်းအဝေးတစ်ခုကျင်းပလာနိုင်တာပဲဖြစ်ပါတယ
်ကျေးဇူးတင်ပါတယ်ဒေါက်တာဝက်စ်ခင်ဗျာ
ဒီအမေရိကန်တန်ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့တိုင်းတူမီတာတို့အပြင်စမတ်ရိုဗီယိုရဲ့မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေး။ဒီစမတ်ရိုရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့စမတ်ရိုဗီယိုရဲ့မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါသေး8473748.info ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဒေါ်ရရှင်တို့ခုနဆင်နေကြရတာက VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA ကိုစာရေးသားပေးပို့လို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကိုအောင်မြတ်သူကမူရင်းအာပုံမပြည့်ကောက်နှုတ်တင်ပြပေးထားပါရဲ့ရှင်
။အာဏာသိမ်းကာလအတွင်းတရုတ်နဲ့မြန်မာကြားထူးဆန်းတဲ့လေကြောင်းပြန်သန်းမှုတွေရဲ့နောက်ွယ်ကအမှန်တရားဆိုတဲ့ခေါင်းစဉ်နဲ့ NC Harrell သတင်းအွန်လိုင်းမှာရေးသားရတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်။ညစဉ်လိုလိုသတင်းတစ်ပတ်ကျော်လောက်မှတ်ပုံတင်မထားတဲ့လေရင်တွေဟာအမျိုးမည်မသိတဲ့ကုန်ပစ္စည်းတွေနဲ့လူတွေကိုတရုတ်နဲ့မြန်မာနိုင်ငံကြားတဲဆောင်ပြန်တန်းခဲ့တယ်လို့ကြွမ်းကျင်သူတွေယုံကြည်တယ်ဆိုပြီးတော့အစကြည့်လို့ဆောင်းပါးကိုရေးသားထားပါတယ်။တရုတ်အစိုးရနဲ့မြန်မာလေကြောင်းလိုင်းတွေကတော့ဒီလေရင်တွေဟာပုံမှန်ပဲပင်လယ်စာပြပပို့ကုန်တွေကိုတဲဆောင်လာတာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံသားကြီးဝင်းဂျာနာပြောရေးဆိုခွင့်ရှိသူဝမ်ဝင်ပင်ကတော့ပြီးခဲ့တဲ့ပတ်ကပစ္စည်းကိရိယာတွေနဲ့ ID ကြွမ်းကျင်သူတွေကိုပေးပို့နေတာလားဆိုတဲ့အမေးကိုဖြေကြားမှာတော့ဒါဟာသတင်းမှားတွေဖြစ်ပြီးမြန်မာပြည်နဲ့ပတ်သက်တဲ့တရုတ်နိုင်ငံအကြောင်းကောလာဟလတွေဖြစ်တယ်လို့ဆိုပါတယ်။ရပ်ပစ်စပယ်လီလာသူတူဖြစ်တဲ့ Susan Hutchinson ကတော့တမရောအာနာသိမ့်ပြီးနောက်နိုင်ငံတကာလေရင်ခီးစင်တွေပိတ်ထားတာမို့ရန်ကုန်နိုင်ငံတကာလေစိတ်ကိုလေကြောင်းခီးစင်အနည်းချင်းလောက်ပဲအသုံးပြုခဲ့တယ်လို့ဆိုပါရယ်။သို့တော်လည်းပဲတရုတ်နိုင်ငံတောင်ပိုင်းကုမင်းမြို့ကိုလေရင်3စီးနဲ့အထက်ပြန်တန်းခဲ့ပြီးပုံမှန်ည9ချိန်လောက်လေရင်ပြန်တန်းမှုရှိတယ်လို့ထောက်ပြထားပါရယ်။လေရင်စီးကတော့မြန်မာလေကြောင်းမှာတုံတဲ့ဆေးရောင်မျိုးကိုတုတ်လင်းလာပြီးနောက်တစ်စီးကတော့ဘာမှတ်သားမှမပါဘူးလို့လည်းဆိုပါရယ်။လေရင်ရဲ့အချက်ပြစနစ်ကိုပိတ်ထားတာမို့လဲဒါဟာနိုင်ငံတကာလေကြောင်းပြန်တန်းရေးစီမင်းကိုချိုးပေါက်တာထင်ရှားပြီးတော့ကုမင်းလေးစိတ်မှလည်းစဉ်သက်ဖို့မှတ်ပုံတင်မထားဘူးလို့ Hutchinson ကထပ်လောင်းပြောဆိုပါရယ်မြန်မာနိုင်ငံရဲ့အခြေအနေတွေအရလေရင်တွေတည်ဆောင်လာနိုင်တဲ့ဖြစ်နိုင်ပေါ်ရနှစ်ခုကိုအကြံပေးထားရမှာတော့တရုတ်စစ်သားတွေနဲ့မြန်မာတပ်မတော်ကိုကူညီဖို့အင်တာနက်ဆိုင်မှာကြွမ်းကျင်သူတွေဖြစ်နိုင်တယ်လို့သူမကရေးသားထားပါရယ်နောက်တစ်ခုအနေနဲ့ဒါဟာတပ်မတော်ကလက်နက်ဖြည့်တင်တာတွေဖြစ်နိုင်တယ်လို့လည်းဆိုပါရယ်တရုတ်နိုင်ငံဟာကမ္ဘာမှာပစ္စည်းမအကြီးဆုံးလက်နက်တင်ပို့တဲ့နိုင်ငံဖြစ်ပြီးလွန်ခဲ့တဲ့15နှစ်အတွင်းဒေါ်လာ 16.2 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေကိုတင်ပို့ရောင်းချခဲ့တာဖြစ်ပါရယ်အတိတ်ကိုကြည့်ရင်လည်းအနာဂတ်ကိုမှန်းဆရမှုဆက်အနာသိမ်းယူလိုက်တဲ့အခါမှာ ရက်သားနဲ့လူနည်းစုတွေပေါ်တဖြည်းဖြည်းအကြမ်းဖက်တိုက်ခိုက်လာဖို့အလားအလာတွေပုံများလာတယ်လို့သူမရဲ့ပြောဆိုတာကိုလည်းဆောင်းမမှာကိုးကားဖော်ပြထားပါတယ်။တရုတ်နယ်စပ်ကကချင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာအရေးတွေကလည်းရှိနေသေးပဲဒါမှမဟုတ်လူထုအာဏာပိုင်ရေးတွေကလည်းရှိနေတာမို့အကြီးစားဆက်ဆံရေးတွေပြုလုပ်လာဖို့ရှိတယ်ဆိုတာထုံးစံလို့ပြစ်နေပြီလက်နက်တင်သွင်းမှုလည်းရု ဦးတွေကတခုဖြစ်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။အထူးသဖြင့်ကုမင်းမျိုးဟာတင်ရှားတဲ့အမြောက်တက်ခြေဆိုင်ရဖြစ်ပြီးတော့တရုတ်ပြည်သူလူမျိုးရေးတပ်မတော်ရဲ့အမှတ်63ဒုံးကြီးတပ်ဖွဲ့ခြေဆိုင်စခန်းလည်းဖြစ်တယ်လို့ရှစ်တောင်အရှာကိုဦးတည်ပြတ်မှတ်ထားတဲ့ထောက်လိုင်းရေးလုပ်ငန်းတွေနဲ့ဆိုင်ပါတပ်ဖွဲ့တွေရဲ့ခြေဆိုင်စခန်းလည်းဖြစ်ပါတယ်။ဒါ့အပြင်ကုမင်းမျိုးဟာဒေသတွင်းစုံချက်တစ်ခုဖြစ်ဖြစ်စည်းရထားသူပုံနဲ့လေတပ်ခြေဆိုင်စခန်းမျိုးလည်းဖြစ်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။တရုတ်နဲ့ရုရှားနိုင်ငံစလုံးရဲ့လွှမ်းမိုးမှုရှိနေတာကြောင့်မြန်မာနိုင်ငံနဲ့ပါဝင်ပသက်တာမျိုးကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်ပင်တားဆီးထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အာဏာမသိခင်ဗားရီစီစဉ်ခဲ့တယ်လဲဆိုတာကိုဒီနိုင်ငံတွေကြိုတင်သိမသိဆိုတာကတော့မရှင်းလင်းဘူးလို့ဆိုပါတယ်။ဒါ့ပြင်မဲ့လည်းလင်းပေါ်တည်လာတဲ့ပစ္စည်းတွေကတော့အာဏာမသိခင်ဗားရီပြင်ဆင်ထားတယ်လဲဆိုတာကိုပြောကောင်းပြောပြနိုင်မယ်ဆိုပြီးတော့စောင်းမကိုအဆုံးသတ်ထားပါတယ်။အပြည့်စုံတော့ www.nzharal.co.nz မှာဖတ်ရှုနိုင်ကြပါတယ်ဗျာ။
ကိုအောင်မြတ်သူပါရှင်အခုတော့မြမရေးတုံးသက်ချက်ကိုအလှည့်ပေးချင်အောင်ပါလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ထိတိုက်တိုးမှုအကျက်အတဲပြည်လည်မှုတစုံတရာရရှိအောင်နိုင်ငံတကာကကြားဝင်စည်းစမ်းလာနိုင်ပါသလားဘယ်နိုင်ငံဘယ်အဖွဲ့အစည်းကလှုပ်ဆောင်နိုင်ွယ်ရှိပါသလဲခုတစ်ပတ်မြမရေးတုံးသက်ချက်မှာဒေါက်တာတင့်ဆွေနဲ့ဥကျော်စံတာတို့ဆွေးနွေးတုံးသက်ထားတာကိုနားဆင်နိုင်ပါပြီရှင
်ဒေကတင့်ဆွေခင်ဗျာကျွန်တော်ဒီနေ့ကျန်တဲ့ဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ထိတိုက်ရင်ဆိုင်မှုပြည်လည်ရေးအတွက်ပြည်ပနိုင်ငံတစ်ခုကဝင်ရောက်ညှိနှိုင်းဖြည့်ဆင်းပေးနိုင်သလားဆိုတဲ့ကိစ္စကိုဆွေးနွေးကြတာဖြစ်ပါတယ်။ပထမဆုံးကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုရင်ရတတ်တ3ဘက်ကြော်လာခဲ့ပြီဖြစ်ပါတယ်။တပ်မတော်ဘက်ကအလျှော့ပေးမဲ့အရောင်လုံးဝမတွေ့ရသေးပါဘူး။သူတို့ကအစတုန်းကတော့ဒီလောက်ထိပြည်သူတွေရဲ့တုံ့ပြန်ဆင်ခြင်မှုကြုံလာရလိမ့်မယ်လို့မျှော်လင့်ခြင်းမှမျှော်လင့်ခဲ့ပါလိမ့်မယ်။ဒါပေမဲ့အခုခါမှာအင်မတန်ကြီးမားတဲ့လူထုဆန့်ကျင်မှုနဲ့ကြုံတွေ့နေရတော့တနည်းနည်းအားဖြင့်သူတို့ရဲ့ရှေ့ကိုတော့စဉ်းစားမယ်ထင်ပါတယ်ဒီချိန်မှာသူတို့လက်ခံနိုင်တဲ့ terms နဲ့ conditions နဲ့သူတို့လက်ခံနိုင်တဲ့အုပ်စုတစ်ခုခုကနိုင်ငံတစ်ခုခုကသလောက်ဝင်ရောက်စစ်ဆက်ပြီးရင်လက်ခံရင်ကောက်မှာဆိုတာသူစဉ်းစားမိမယ်ထင်ပါတယ်ဒါကျွန်တော်ရဲ့မှန်းဆချက်ပေါ့လေဆရာဘယ်လိုမြင်ပါလဲရှင
်ကြီးကတော့ဝိကျသန္တာတုံးသက်တယ်လို့ပေါ့လေအဲ့ဒါ thanks အုပ်စုကပြည်သူလူထုရဲ့တုံ့ပြန်မှုဒီလောက်ထိဖြစ်မယ်လို့သူတို့မပြောလင်းခဲ့ကြတာကတော့အမှန်ဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျကျွန်တော်တို့1962ကနေစတဲ့အာဏာသိမ်းမှုကြီးတုံးခုမှာအာဏာသိမ်းတဲ့စစ်တပ်ကတော့တပုံးဆိုင်တစ်မျိုးတည်းပဲထူးမခြားနာပါပဲဒါပေမဲ့ဆန့်ကျင်တဲ့အာဇီပြည်သူလူထုဘက်ကဆန့်ကျင်မှုဟာဒီတတိယအကြိမ်ဟာအထူးရာဇုံနဲ့အသက်ဆန်းဆုံးဖြစ်ပါတယ်ဒီတွေဒီနီလာဟောင်းတုံးနဲ့စာနာသိန်းစက်ကောင်စီကကြိုတင်တွက်ဆတာမရှိကြဘူးဆိုတဲ့အချက်ပါ။နောက်ဒုတိယပိုင်းဟိုဒီဆွေးနွေးမဲ့မိကွန်းဖြစ်တဲ့စစ်ကဆွေးနွေးရတာအတင်းအနေလာနိုင်သလားဆိုတဲ့အချက်ဒီကိုသွားမယ်ဆိုရင်အခုအနာသိန်းပြီးတော့နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုတွေလည်းအများကြီးရှိပါတယ်။ကိစ္စကတော့ကုလသမဂ္ဂ UN ပေါ့ခင်ဗျ။နောက်တစ်ခါ US America နောက်တစ်ခါ UK နဲ့ EU ပေါ့နောက်ဆုံးတစ်ခါ ASEAN ပေါ့နောက်တစ်ခါကြားထဲမှာကျွန်တော်တို့ထက်တွေ့လို့ရှိရင်ဂျပန်အိန္ဒိယတရုတ်ရုရှားတရားလို့ကျွန်တော်ကိုစဉ်းချပါတယ
်ဟုတ်ကဲ့ဆရာပြောတဲ့နိုင်ငံတွေကျွန်တော်လည်းစဉ်းစားမိပါတယ်ဒါပေမဲ့နောက်နိုင်ငံတွေကတော့ EU မှုတွေတန်ခေါင်းမှုတွေလုပ်ပြီးတော့ PR ကိုသုံးမယ်ဆိုတဲ့သဘောတွေ့ရပါတယ်သို့တော်လည်းပဲဒီညမှာသူတို့ထက်ပြောပြောမှန်တာကအိန္ဒိယနိုင်ငံတွေအထူးသဖြင့်ဆရာပြောတဲ့တရုတ်တို့အိန္ဒိယဂျပန်အာဆီယံနဲ့ထက်ပါတော့ဆရာအဲ့ဒီဘက်ကလည်းညပူပြီးအဆင်ပြေနိုင်မလားဆိုတာလည်းစဉ်းစားပါအောင်ဆရာ
ဟုတ်ကဲ့ပထမဆုံးချက်ကတော့အာဆီယံကိုကိုစားပြုရပဲပြောပြောအာဆီယံအုပ်စုတွေကအင်အားကြီးနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားပေါ့နော်အခုဆိုအင်ဒိုနီးရှားနိုင်ငံပိုင်းတို့မှာနေပြီးတော့ရောက်ကောင်းရောက်လိမ့်မယ်လို့ဆိုတော့တရင်ရှိပါတယ်သောသောလည်းပဲသူဟာရောက်မလာသေးဘူးပြည်သူလူတွေစိုက်ကြမှုအရင်အရင်ကြုံရတဲ့အနေထားပါအင်ဒိုနီးရှားဒါကြောင့်အင်ဒိုနီးရှားမနေ့ကတန်ယုံကသူဟာအဲ့လိုမဟုတ်ပါဘူးဆိုပြီးတော့ပြောတော့ကျွန်တော်ပုံချက်ကတော့အင်ဒိုနီးရှားဟာဒီနေ့ပမာပြမအဖြစ်ပြက်ကိုသူနားမလည်ဘူးလို့ယူဆတယ်သူကလည်း short တွက်ထားတယ်လို့ယူဆတယ်ဒါကြောင့်သူဟာ aku naga social media mah ini tu, boleh muzium yang lain dah mungkin. Dosun ni dua lara soalnya tuha ASEAN ni masih dua pernah dah.
Indonesia rosu ni ne. Boleh mungkin memang hanggu kebiri tapi jamal yang ada juga wajib berpikir awak. Asyik nengen ni wine biru atau donja bazu surat itu jodoh nene lahir lu cina. Riders cuma payah walaupun. Sebab dah Indonesia tu nengen ni dah muka asyik tu keluar ni dua orang lepas nengen walaupun. Cina
ni elu terus terus melu. Mereka tanya Indonesia payah buat disalap payah. Indonesia sama yang muntah majiga. Elu muka rosu biru tua. Ini ada terus ye.
ดีดังหมดเชื่อใจเชื่อใจเลยสุดท้ายดูรู้ว่าอายุก็ปวดติดตัวเรื่องมาขังหูสระคุ้มว่าจุดที่ผมตั้งตัวหุ่นยาวไปด้วยเออนั่งเงยหัวหงิกเลยเลยลาลุชินเดี๋ยวก็ปวดติดเองสักกูสองปีเดียวมาเป็นมาลาลุจะต้องเอาเทมาร์กเนี่ยโอเคโอเคเสียไอ้เราเสียงเราขนาดเพชรอะไรจ้าวเสียถ้าลาลาเสียในเงินนี้จังเจ้าบังเสียเดี๋ยวโอเคลาลาเสียเทมาร์กจะเป็นอินเดียอยู่
แต่เราอินเดียเราเนี่ยเรามีการของอินเดียเนี่ยในใจ policy อันนี้เป็นยังไงนะเนี่ยประเทศ policy อะสุดสุดยอดเนี่ยเดี๋ยวสวัสดิ์สวัสดิ์ลูกเด็กเอ๊ะนั่นไงนะ policy ช่วงนี้ประมาณ1 ล้านนะครับนอกจากนั้นจะปังจะปังอะไรที่มันจะเรื่องเนี่ยปังเนี่ยจะมาเนี่ยว่าเนี่ยยืมมาตัวเลขตัวเซเว่นจะพิจารณาด้วยตัวเอ๊ะเอาวันที่ประเทศมุ่งเนี่ยเซเว่นจะมุ่งเชียงใหม่
ลงเงี้ยลงไหนนี่เลยก็มาสุบิจโรมันเนเน่รบีว่าเลยแต่ทำไมญี่ปุ่นอ่ะตลอดมันมีสัตว์สัตว์ก็ว่าลาโรจอห์นสันสุกี้นี่เนี่ยใส่บีโรยิ่งมีที่ลิมบุสุดเลยทบมีอุตรินี่มาพบยาอะไรตัวอะไรสุดสุดวิญญาณสุดมุทุกที่ยังขันกิจอะไรเป็นบีโรไอ้มาอยู่กับบอยลูกบีโรบ้านยาพิโรเอ็คมาจอห์นสันสุกี้อ่ะใส่บีมันเนี่ยมีอะไรลักษณะบีโรไอ้ลูกยิ่งจะว่าเลย
เนี่ยเนี่ยคือด้วยฉะนั้นเราดีนี้ส่วนใหญ่ต้องเสียมาโอเคที่ใครดีเนี่ยนั่งอยู่ที่ว่าเนาะอุตรดิตเจ็ดเดือนเนี่ยช่วยสุดๆเดียวมาจริงจริงแบบว่าที่ตากูเสวนาบุกยาเข้ามาเอ็นยีเข้ามาจนตอนนี้เจ้าหน้าที่งานเราจะไปเรื่อยๆตีนี่มันยังไงเอ็นยีบุกเมนเนตจะใช้ตีนน้ำอะไรเดี๋ยวนี้ถ้าสิ่งเดียวตัวเราจะไปเรื่อยๆตัวสิ่งวัยเนี่ยตัวเอง
นั่งจังหวะจีนเราไปว่าลาลาจะส่งยาเนี่ยเราสิ่งลูกถ้าจังหวะจะไปจุดจุดจะพักเนี่ยโอเคใช่แต่ยังกูบอกใช่หรอยี่จงเนี่ยยังเชียร์ลูกที่มาเที่ยวเนี่ยลาลาอ๋อที่ยี่สิบเอ็ดเราเข้าเส้นไปแล้วจังหวะเราเนี่ยตัวเอกจะเอาเงินเลยส่วนยังไม่เอาที่จังหวะมีเอาเงินด้วยยังตัวโน้บัสุยาอย่างกูก็ไม่เข้าใจกันเลยแล้วถ้าประมาณงั้นโอ้ชิลลูกเชียร์ลูกไม่ได้ชิลลูกไม่ได้สิจ่ายแล้ว
เนี่ยมาในงานมาเที่ยวอยู่สิบวันที่สามสิบแปดเนี่ยมาในงานมาเที่ยวอยู่สิบวันละทำไมที่มาบ่เลยเดี๋ยวนี้นะตอนมาในงานกูหลายยี่สิบสิบมันเลยดีเลยกันในงานจะคู่เพื่อตัวสั่งอะไรล่ะตัวอาการเป็นตัวกูเอาเงินเลยนี่ถ้าเด็กกูก็ต้องกูอันนั้นเป็นกิจกรรมเดียวกันสูงลงหมดเลยมันเนี่ยแอตแลนติกมาเยอะเลยสูงลงช่วงประมาณตีอุ้งขึ้นมาเลย แต่ถ้ามีอะไรนี่มันน้อยน่าจะทำเที่ยวในงานเย็นในงานวันจีโร่เที่ยวตามมาจีโร่จีนเองเพียวละก็ที่นี่ประมาณปีมาที่นี่ได้เลยค่ะเที่ยวในงานมันเนียนเจนเดยังวันเดียวจะเป็นที่เที่ยวเพียวละแล้วดูมาในตัวละนอกจากทุกอย่างที่คู่กับเที่ยวในงานจำรู้เนี่ยอยู่ตรงสันสุขีเนี่ยสุขสันต์เข้ามาเลยสุขสันต์ก็ปล่อยเอลูกเจ้าเนี่ยฮะตัวยี่จี เราเยี่ยมเจ้าเนี่ยมาเที่ยวมาประมาณนั้นเนี่ยปัตติเองนั่งกันพิจิตรและชีพพิจิตรเราสังสุจีดูมองเป็นริบบิ้นที่ยังคงอยู่เดิมเนี่ยมีนักพิจารณาเลยที่จอห์นสังสุจีเนี่ยอันนี้อยู่แค่เพียงแค่ไปดีกว่าอันนี้ดีกว่าเนาะแค่เพียงแค่ไปเรื่องนี้ตาคุณสิ่งสิ่งสิ่งเหล่านี้เราเห็นเดียวกับจูซี่บอยเลยค่ะอุบิมาดูบอยเป็นเนี่ยสุยุสยาสิเด คุณสุดเลยเดี๋ยวเล็กจะมาไม่ทันแล้วเดี๋ยวสั่งจริงๆเสร็จเด็ดดีพอพี่มูรีลงส่งเยอะดีอ่ะตัวจีมาแล้วเอ้ยเราอ่ะเอรีตัวเอจูซิบะปากเวียตัวเดียวค่ะประมาณงั้นเราจะมองบุฟังฟังจุลามาจุลสายเลยเว้ยตัวพี่นายตัวนั่งเงี้ยเด็กคนเจ็ดตัวจุลมีมาโอเคใช่ไอ้เราจะนั่งสินะเดี๋ยวจะเอาเงินไปเอาเดินผ่านลูกค้ามาเลยเดี๋ยวลูกค้าเองก็ สิ่งที่เป็นการเล็กขมาตลอดงาเท่าทารียาทุบโจยาเลยเดี๋ยวฮะ
ကျွန်တော်မူကြီးမြောင်းနိုင်တဲ့ဒေါအောင်ဆန်းစုညင်းသာပူပြီးနိစမှုရှိတယ်ဒေါအောင်ဆန်းစုရဟိုရွေးကောက်ပွဲနိုင်ငံပြည်ဘာမှတော့မလုပ်ရသေးဘူးကိုစိုးနီခင်းပြီးတော့နိုင်ငံအကြီးအကဲတယောက်လို့သမနာကကြိုးစားခဲ့တယ်။နောက်ဗိုလ်ချုပ်မူကြီးမြောင်းနိုင်ငံရဲ့ကျွန်တော်ညခနာပြောနေသလိုပဲရုရှားတီဗီနဲ့အင်တာဗျူးလုပ်တဲ့နေရာမှာတိုင်းနာပုံငါမှုကိုမနိုင်နာဟာနောက်ကအင်အားကြီးနိုင်ငံရှိန
ကျွန်တော်ဖတ်ခွင့်နှစ်ကလေးကတရုတ်ရဲ့အကူအညီမပါနဲ့အာလာသိန်းရဲ့အစိုးရရဲ့ဆစ်စုရရဲ့လို့မရှိဘူးဆစ်စစ်ချက်တော့လည်းသူလည်းပဲအသက်ဆက်ခဲ့ရတာအခုလည်းပဲတက်မတော်မှာဆစ်လက်နဲ့ဒေသတွေပေါ့နော်ဦးသိန်းစိန်လက်ချက်တော်ကတော့ချင်းဝင်ဒေသအတူကြီးကြီးနဲ့ချင်းဝင်ဒေသကျောက်ကရတယ်အခုလည်းပဲတက်မတော်အတွက်ဆစ်လက်နဲ့ပစ္စည်းကိုတရုတ်ကအများဆုံးဝယ်ရတယ်ဒါချက်တစ်ခု နောက်တစ်ခါတရုတ်ခင်းကျင်းထားတဲ့ဇက်ကမှာဒီမှာအကြီးကြီးရှိတယ်ဥပမာလက်နက်ကင်တွေလည်းဖွဲ့စည်းတချို့ပေါ့နော်အဲဒါတရုတ်ရဲ့ဩဇာမတင်ဘူးလို့လူတိုင်းကသိတယ်လို့ဒီစစ်တပ်ကလည်းသိနေတယ်အဲ့တော့တရုတ်မှာတနည်းအားဖြင့်
ဟုတ်ကဲ့ဆိုတော့တကယ်မှန်ကြီးတာပါဘယ်လိုများပြောလာနိုင်မလဲဒီကဒီကောက်ပွဲရလကိုအစီအမပြလိုက်လို့များပြောမလားသူတို့မဟုတ်ဘယ်လိုပုံစံမျိုးနဲ့များတရုတ်ကသူတို့တော့ထပ်ပေါက်ပြီးမလဲဆိုတာလဲစဉ်းစားကြရလဲဆရာကျွန်တော်မြန်မာကတရုတ်ကတော့ဘိုလ်ဘူးကြီးမရောက်တာဖြစ်ဖြစ်အန္တရာယ်ဖြစ်ဖြစ်ပါလို့ပါလို့တော့သူပြောမယ်လို့မှတ်ချင်ဘူးခုနကပထမအချက်ဆွေးနွေးလို့ပါဒီနိုနီးရှားပြည်အာ
မထင်ဘူး။တနည်းအားဖြင့်သူ့ရဲ့ပရမဥဆုံးထုတ်ပြန်ကြီးငယ်ချက်လို့ပေါ့နော်။အချင်းချင်းညီနိုင်ဆွေးနွေးပြီးတော့ဖွဲ့စည်းပုံနဲ့အညီလုပ်ပါဆိုတဲ့ချက်ဟာအတော်လေးဟိုဖြစ်မှန်တဲ့နည်းလမ်းတစ်ခါနဲ့။အဲ့တော့သူကဆက်လက်ဆွေးနွေးရို့ကိုသူကတောင်းမဲ့ခြင်းရတယ်။နောက်တစ်ခါအခြေခံဥပဒေနဲ့မချစ်ဖို့ဟိုသူကပြောလဲဆိုတော့ဒီချက်ဟာလက်ဖက်ကြားကြနိုင်တဲ့အနေအထားတရားကိုရပ်ပတ်ဆုတ်ထားပြီးတော့ဖြစ်တဲ့တွေ့ဒီကအဲ့လမ်းကြောင်းလို့ပဲပြောနိုင်မယ်လို့ကျွန်တော်ကထင်တယ်ခင်ဗျဟုတ
်မြန်မာပြည်တနာပြပကဝင်ရောက်စစ်ဆန်နိုင်မယ်အလားအလာနဲ့ပတ်သက်ပြီးဒေါက်တာတင့်ဆွေနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာ CDM လှုပ်ရှားမှုကိုဘာကြောင့်ထောက်ခံလဲဆိုတာနဲ့အားကစားသမားတွေအနေနဲ့ CDM လှုပ်ရှားမှုမှာဘယ်လိုပါဝင်နိုင်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့မြမလက်ရွေးစင်ဘောလုံးသမားဟောင်းကိုတီဟစီသူကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုယ်တရားစီသူရဲ့အခုဝန်ထမ်းတွေလုပ်နေတဲ့ CDM လို့ရှားမှုမှာဝန်ထမ်းတွေနဲ့အတူရက်တည်သွားမယ် CDM ကိုထောက်ခံတယ်ဆိုပြီးတော့ပြောထားတာတွေ့ပါတယ်အဲ့တော့အရင်ဆုံးသိကျင်တာကဒီ CDM ကိုထောက်ခံရတဲ့အကြောင်းရင်းကိုသိကျင်ပါတယ်ဗျ
ဟုတ်ကဲ့ပါအခု CDM ဆိုတာကတော့ကျွန်တော်တို့သိတာကတော့ကျွန်တော်တို့ဟိုကြီးအစိုးရကြီးရန်လျာကိုလဲတက်နေတယ်လဲတက်နေအောင်ရက်တန်သွားအောင်လုပ်ခဲ့ပါတော့ဒါကလုံရှားမှုဖြစ်ပါတယ်အခုတကယ်ကျွန်တော်တို့ဒီလုံရှားမှုမှာပါဝင်ရတဲ့အဓိကတော့ကျွန်တော်တို့အာနာရှင်အောက်မှာရှိတဲ့ကျန်းမာရေးသူရကျန်းမာရေးချက်အံသွားအောင်လုပ်ဖို့အတွက်ကိုလုံနိုင်တဲ့သူတွေပါဝင်ဖို့အတွက်ကိုကျွန်တော်တို့ကထောက်ခံတယ်လုပ်ပေါ်တာဘယ်လိုပေါ်မှာတိုက်တွန်းတယ်ဒီအတွက်ကျွန်တော်ပါဝင်ရေးကြည့်ပါတယ်ဒီ CDR လုံနိုင်တာလည်းဒါအဖွဲ့ဝန်ထမ်းတွေလည်းလုံနိုင်တယ်ကျွန်တော်လည်းမလုံနိုင်ဘူးဒါအဲအကြောင်းကိုလုံနိုင်တဲ့သူတွေကျွန်တော်တို့ရဲ့သူရဲကောင်းတွေသူတို့ကအဆင်ပြေအောင်သူတို့ကသိအောင်မသိသေးတဲ့သူတွေသိအောင်ဒီအတွက်ကြီးကြီးရဲ့ဒီကျွန်တော်သုံးဆောင်ခြင်းဖြစ်ပါလေ
။ကိုတရားစီသူကဒီအာကစားလောကကအာကစားသမားတယောက်ပေါ့နော်တိတိကျကျပြောရရင်တော့မြန်မာလက်ရွေးစင်ဘောလုံးသမားတယောက်ဆိုတော့အာကစားသမားတွေအနေနဲ့ရောဒီ CDM လှုပ်ရှားမှုမှာဘယ်လိုပါဝင်လို့ရနိုင်တယ်လို့မြင်လဲ
။ဟုတ်ကျွန်တော်အနေနဲ့တော့ကျွန်တော်တို့အထက်ကဏ္ဍပေါ့နော်ဒါကတော့ဟိုနိုင်ငံကူစားပြုကွာကစားတဲ့အခါရှိတယ်နိုင်ငံကူစားပြုလုပ်ဆောင်တဲ့အခါရှိတယ်ဒီအပိုင်းဒီမှာကျွန်တော်တို့ကအာဏာရှင်အောက်မှာရှိနေတဲ့ကူစားပြုပြီးလုပ်ဆောင်မဲ့ပွဲတွေအရာတွေဆိုကျွန်တော်တို့ဝင်ရောက်ကစားခြင်းပြုလုပ်မှာမဟုတ်ဘူးဆိုတဲ့ကဏ္ဍနဲ့ကျွန်တော်ပါဝင်ပူးပေါင်းပါတယ်တော်တော်ကြီးများပ
ါဒီအာကစားသမားတွေထဲမှာရောဒီ CDM လှူရှားမှုမှာပါဝင်တယ်လို့ပြောတဲ့ အနေထားဘလောက်လောက်ရှိလဲဗျ။ဟု
တ်အများစုတော့ရှိပါတယ်ဒါပေမဲ့အနည်းကဆုံးအနေနဲ့ကျွန်တော်ပြောနိုင်တာတော့ကျွန်တော်လည်းပေါ်တော့ဒါကျွန်တော်တို့အားသာသမားရေဆန်းချမှုမှာဥပေါင်းပြီးတော့ပေါ့ပြီးတော့ကျွန်တော်ငွေချင်းဒါကျော်နေတဲ့သူကတော့အခုလက်ရှိမှာဒီစဉ်အသေးမှာပွဲထွက်တာနေတယ်သူပူလိုက်ရလေဆိုင်ရက်ဖိတ်ရှိတယ်ဒါကြောင့်ကျွန်တော်ပြောလိုက်ရဲ့သူကတော့ကတိအပြစ်ပေးရတယ်အဲ့တော့ကျွန်တော်သူ့ကူတာတွန်းလိုက်တာတော့သူကတော့အာနာသိမ်းလာတဲ့အချိန်မှာဒီလိုမျိုးအချိန်ဒီမှာနိုင်ငံကူလာပြုတ်သားမဲ့နိုင်ငံပွဲအထုံလုံးကိုပေါ့ကတားချင်းမပြုတ်ပါဘူးလို့ကတိပြောတာရှိပါတယ်ဆိုဒီကောင်မဲ့ဒီလိုပြောရင်သသားသမားအများကြီးလည်းရှိပါတယ်ဗျအ
ရေးတော့အချင်းမလောက်လောက်ရှိလေတသိန်းလုံးလား
တပင်းလုံးတော့မောတာတပင်းတော့တချို့ကြတော့မှနိုင်ငံဆက်ဆံရေးပလီယာရေးကြတော့သူရဲ့စာချုပ်တွေတာနိုင်ငံရေးဝင်ဥပပေါင်းလို့မရတဲ့ပလီယာရေးလည်းရှိရဲဒါတွေအများစုကတော့အောင်ကစားခြင်းမပြုလို့တော့ပြီးပြတာတော့ရှိပါတယ်က
ြကိုတရားစီသူကပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့လား
ဟုတ်ကဲ့ကျွန်တော်မဲပေးခဲ့ပါတယ်ကျွန်တော် MLB ကိုမဲပေးခဲ့ပါတယ်က
ြအခုလိုမျိုးကိုပေးလိုက်တဲ့မဲတစ်ခုအခုလိုမျိုးလစ်လျှူခံလိုက်ရတာပေးချက်ခံလိုက်ရတဲ့အနေအထားပေါ်မှာရောဘယ်လိုမြင်မိလဲ
။ဟုတ်ကျွန်တော်ကတော့ဘလုံးသမားအနေနဲ့ဘလုံးလိုပဲပြောနေတာလေ။ကျွန်တော်သူ့တာပြီးတော့ရှင်းပြိုင်မယ်။ကိုယ့်အပြင်မှာကိုယုံကြည်ချက်အပြည့်နဲ့ကျွန်တော်နှိမ့်ကြမယ်တရား။တံမွဲစပြီးတံမွဲအဆုံးဖြတ်အချိန်ရောက်သွားပြီ။စားတဲ့အချိန်မှာကျွန်တော်မဲရီပြီးရပြီးရတံမွဲဆုံးဖြတ်ချိန်ရောက်ပြီ။မဲရီရေးအတွက်ပြီးဒါပတ်ပြီးကနေမှာပတ်ပြီးပတ်ပြီးအချိန်မှာမဲရီအတွက်ကြတယ်ဆုံးနိုင်တယ်။အဲ့မဲ့နိုင်ပြီးသွားမှဟိုအားလာချင်းဆက်ဆက်ဗျာဒီပွဲကြီးမှားနေပါလေဒီပွဲကြီးပတ်မှန်ပါဘူးဆိုပြီးတော့တော့လက်မခံနိုင်တဲ့အရာမျိုးတွေနဲ့လှုပ်ဆောင်သွားတဲ့အားမျိုးကတော့ကျွန်တော်မှမဟုတ်ပါဘူးဘယ်ပြည်သူလူထုကလက်မခံအောင်ဗျာ
အခုဆိုရင်ဒီဟာနဲ့ပတ်သက်ပြီးတော့လည်းဒီနိုင်ငံတော်မှာဆန္ဒပြပွဲတွေဖြစ်လာတယ်အဲလူတွေတော်တော်များများလည်းပါဝင်ကြတယ်ဒီထဲမှာလူငယ်တွေတော်တော်များများပါဝင်နေတာကိုတွေ့ရပါတယ်ဒီပေါ်မှာရောဘယ်လိုမြင်မိလဲ
ကျွန်တော်အသက်34နှစ်ရှိပြီကျွန်တော်ဒီကြည့်သူအစိုးရအောက်ချုပ်တာကိုကျွန်တော်10နှစ်လောက်တက်ခံပြီးတော့ဒါပူပြီးကြုံရတယ်အဲ့မတိုင်ငင်ရလဲစစ်တပ်အောက်ချုပ်တာရင်းနဲ့ကြီးပြင်းလာတဲ့သူတယောက်ဗျာဒီချိန်မှာဖိုင်ကွာလဲသူကအများကြီးကိုကျွန်တော်ပြီးဝင်ရခဲ့တယ်မိနာဝင်ရခဲ့တယ်ကြီးတွေးဝင်ရခဲ့တယ်ကျွန်တော်ပူလိုက်အနေနဲ့ပြောမလို့ကျွန်တော်အာနာမသိရင်ရှိမှကျွန်တော်အမှန်နဲ့အများကြီးခါရတယ်ဆိုတော့ကျွန်တော်ဘာဖြစ်ချင်လဲဘာလုပ်ချင်လဲဆိုတာလုံးလို့ရနေပြီအဲ့ချိန်မှာမြင်နေရရဘောလုံးမဲ့လုံးလုံးတဲ့ဟာကြီးကအခုချိန်မှာတော်အကြောင်းများဟာလို့လို့ရမယ်တော့မသိတော့ဗျာကျွန်တော်တို့ကဟိုမနက်ဖြန်မှာကျွန်တော်တို့ဟိုကျွန်တော်တို့စာလာပြမှာလားကျွန်တော်တို့ဘာလို့မှာတလောက်ပဲပလန်အလွယ်ဆိုကျွန်တော်တို့ကငေါ့ကိုယ့်ရဲ့ပြောင်းမဲ့ချက်ကိုပန်းနိုင်အရှိလို့ငင်းငွေမရှိတော့ဗျာအဲ့လိုမျိုးဖြစ်နေအဲ့လိုပဲကျွန်တော်လူပဲတော့လူငယ်တွေလူငယ်တွေကတော့ငယ်တဲ့လူငယ်တွေဆိုကိုယ့်အောက်ဆိုးသေးရဗျာသူတို့ဘဝမှာသူတို့ဖြစ်နေရည်မဲ့ချက်တွေရှိတယ်လောက်အောင်မဲ့အရာရှိတယ်ဒီအတွက်လည်းဒါသူတို့မှာဟာပြီးရဝိညာဉ်ခံစားမယ်လို့ကျွန်တော်မြင်ပါတယ်ဒါ၆ပဲလူငယ်တွေလူတန်းလေအကုန်လုံးဒီလူတွေအားလုံးကပါဝင်ခဲ့တာပါဒီ
စီရမ်လို့ရှောင်းမှုကအခုဆိုရင်တော်တော်လေးလေးအချိန်ဟုန်နဲ့လုံနေကြတာပေါ့နော်လုံတဲ့သူတွေလည်းရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းအကြောင်းမျိုးမျိုးကြောင့်မလုံနိုင်သေးတဲ့သူတွေမလုံသေးတဲ့လူတွေရှိတယ်ဆိုတော့ဒီလုံရှောင်းမှုမှာဟိုမပါဝင်သေးတဲ့သူတွေကိုရောဘယ်လိုမျိုးသတင်းစကားပေးကြင်ပါလဲ
အဓိကမပါဝင်သေးတာတော့ကျွန်တော်မမြင်နိုင်တဲ့သူရဲ့ဒီသူသူရဲ့မိသားစုအခက်အခဲရှိတယ်ဒါမှမဟုတ်သူတို့ရဲ့ကိုယ်ပိုင်အတွေ့အကြုံပေါ့နော်။အခုလုံးမကိုစားမယ်ဆိုရဲအတွေ့အမျိုးတွေကြောင့်ပေါ့ပါဝင်လာတာသူမျိုးအချက်တွေတော့သူကအကြောင်းပြအကျိုးတွေတွေတော့ရှိမှာပါ။ဒါပေမဲ့ရှင်းပြီးစဉ်းစားမိကြည့်ပါဟိုလူသားဆန်သွားပေါ့နော်။ဘိုင်းကွာချားနေလဲဘယ်လိုဖြစ်နေလဲဆိုတာကိုရှင်းပြီးတော့စဉ်းစားပြီးပါစဉ်းစားပြီးပြီးရဲ့ဉာဏ်နဲ့မှပဲဒီသူတွေအားလုံးရဲ့ဆန္ဒဖြစ်တဲ့စစ်အာဏာရှင်ကြဆုံးဖို့ချုပ်ချမှုအတွက်အရေးကြီးဆုံးလုံဆောင်မှာဖြစ်တဲ့စီရီယံကိုပါဝင်ပေးကြပါလို့ပြည်သူတရားဥပဒေနဲ့လည်းပို့ဆောင်ပါတယ်ပေါင်းဖို့လည်းဖိတ်ခေါ်ပါတယ
်စီရီယံမှာပါဝင်နေတဲ့သူတွေကိုသူတို့ကအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေအတင်းကျပ်အလုပ်ပြန်ဆင်းခိုင်းတာတွေရှိတယ်တချို့ဆိုရင်ဖမ်းဝရမ်းထုတ်ထားတာတွေလည်းရှိသလိုဒီဖမ်းလိခံလိုက်ရတဲ့သူတွေလည်းရှိတယ်ကိုတရားစီသူအနေနဲ့ရောဒီပေါ်မှာတစုံတရာစိုးရိမ်မှုရှိလား
တော့ပမာအစီအရောဒီလိုမျိုးတုံ့ပြန်မှုမှာပါဝင်တယ်ဆန်းခံရတဲ့လူတွေတွေ့ရတယ်ဆန်းခံမှာပြည်ပြည်နဲ့စီရင်လုပ်လာတဲ့ဟိုတော်ရဲ့သူရဲကောင်းတွေအများရှိပါတယ်ဒီတယောက်ရှိပြီသူပြည်သူတယောက်နေတဲ့တိုးကြရင်တော့အရန်ကိုလီးလာပါတယ်အဲ့ပမာဖြစ်နေတုံ့ပြန်တာဒုတိယအချက်ကတော့ကျွန်တော်ကိုယ်တိုင်ကခဏပြောလို့ပဲဟိုပြည်သူအစိုးရအုပ်ချုပ်တဲ့စနေမှာကျွန်တော်မြင်တယ်ဒီကမတိုင်ခင်မှာအုပ်ချုပ်ခဲ့တဲ့ကျန်ရအောင်လေကျွန်တော်မြင်ခဲ့တယ်အားကြီးပွားချွားရတယ်ဆိုတော့ကျွန်တော်ပြည်ပြီးတော့ ဟိုအထူးတလွဲကူတော့ကြောက်ကြနေတာဆိုရင်တော့ကျွန်တော်တို့ပြီးခဲ့တဲ့ဆယ်နှစ်မှာကျွန်တော်အဲ့နဲ့ကျွန်တော်ခင်တဲ့အရာတွေကျွန်တော်ဝန်ကြီးချုပ်မကောက်ဘယ်သူမလို့ကျွန်တော်အကျိုးတင်အကြောင်းတွေပေါ့နော်ဒါအားလုံးပြောပန်းဝင်ရှိရဲကျွန်တော်ကိုယ်ပိုင်လွတ်လပ်ခွင့်ရှိရဲကျွန်တော်ကိုယ်ပိုင်ပြောဆိုခွင့်ရှိရဲဒါပေမဲ့ဒီအချိန်လေးအားလုံးကဒီဟိုအရင်တော့လိုပဲပြန်ထွက်သွားမယ် ပေမဲ့ဒီနှစ်ခုပဲပြားနေတာကိုဖြည်းဖြည်းချာချာမြင်လိုက်ရတယ်သိခွင့်ရတယ်ဒီအတွက်ကျွန်တော်ကစီရီယံမှာတုံ့ချောင်းမှုမှာပါဝင်တယ်အဲ့ဒီအတွက်ကြောင့်ဖြစ်လာတဲ့အရာတွေအားလုံးလည်းကျွန်တော်မကြောက်ဘူးအပုံလုံးကိုကျေးဝန်းယူဆိုင်တော့မှဖြစ်ပါတယ်လို့
မြမလည်းရွေးစဉ်ပေါ်လုံးသမားဟောင်းကိုတီဟာစီသူကိုကိုရနိုင်ဆက်တွေမြင်မြန်ထားတာပါအခုထုတ်လွှင့်ပေးနေတဲ့မနေ့ပိုင်း6နိုင်ကနေ9နိုင်အထိ10နိုင်စာအစီအစဉ်အားလုံးကိုမနေ့8နိုင်ကနေ9နိုင်မှာလိုင်းတူမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုဝေဖန်အကြံပေးစာပေးဖို့လိုရင်တော့ VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင်
ဒီနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းငွေရေးချက်တဲတွေပေါ်ပေါက်နေတာကြောင့်ကိုဗစ်ကရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုထိခိုက်မှာစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ
် Today the UN team in Myanmar says it is gravely concerned that the recent events will jeopardize the COVID-19 vaccination effort that is underway
မနက်မှာကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့မြို့သားအဆင့်စီမံကိန်းတစ်ခုကိုအခိုင်အမာပြင်ဆင်ရေးဆွဲထားနေတယ်အခြားသတင်းကကြုံရတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအလွန်အမင်းစိုးရိမ်နေကြတဲ့အကြောင်းဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂထွေရင်မှုချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူချာရစ်ရှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုစစ်တပ်နဲ့ရောဖက်ရှားခံခဲ့ရတဲ့လွတ်တော်ကိုယ်စားလှယ်တွေပါဆွေးနွေးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ
်အင်ဒိုနီးရှား akan terus melanjutkan komunikasi
ညီမနိုင်ငံကစက်တနာတွေကိုဖြည့်ရှင်းနိုင်မှုတက်ဆိုင်သူတွေအားလုံးနဲ့ဆက်ဆွယ်ပြောဆိုသွားမှာဖြစ်ကြောင်းလည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆိုဒီကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြောဆိုလိုက်ကြပါမြန်မာစစ်တပ်ကအာဏာသိမ်းပြီးဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနိုင်ငံရဲ့ဝန်ကြီးဖြစ်တာဝန်ပေးထားတဲ့ဦးဝနာမောင်လင်းနဲ့ဗိုလ်ထုနေကထိုင်းနိုင်ငံဒွန်မောင်းလေးစိမ်းမှာတွေ့ဆုံရမှာတော့မြန်မာနိုင်ငံကအခြေအနေတွေပေါ်စိုးရိမ်နေအကြောင်းနဲ့သူထွက်တံရုံမဖြစ်အောင်ထိန်းထိန်းထိန်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရွေးကောက်ပွဲအနေနဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH နဲ့ဆွေးနွေးရမှာလဲအလားတူအင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်တွေကိုပြောဆိုခဲ့တဲ့အကြောင်းလဲသတင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မတိမငြိမ်အခြေအနေကြုံရခြင်းမှာပြပရောက်မြန်မာနိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကနေရပြန်မဖို့ကြဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်
We continue to urge all countries in the region contemplating returning Burmese migrants back to Burma.
ဒီတိုင်းနိုင်ငံတွေနဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်ဆီစဉ်နေကိုဆက်ဆိုင်ထားကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Ned Price ကဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာစစ်တပ်ဟာဘာသာမတူသူတွေနဲ့လူနည်းစုတွေပေါ်အရင်တုန်းကလည်းလူခွေချိုးပေါက်ခဲ့ပြီးရဲ့အစင်လာတွေရှိတာကြောင့်နေရပြန်ပို့ခင်မှာကာဝယ်ဆောက်ရှောက်ဖို့လိုအပ်တဲ့သူတွေပါမပါဆိုတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကစစ်ဆေးခွင့်ရဖို့လိုကြောင်းလည်းပြောဆိုခဲ့ပါတယ်။ကကွမှုတွေကြားကပဲမလေးရှားနိုင်ငံထိန်းသိမ်းစခန်းတွေကမြန်မာနိုင်ငံသားတထောင်ကျော်ကိုဒီတစ်ပတ်ထဲနေရပြန်ပို့လိုက်ပြီးတဲ့နောက်အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝမ်းနဲ့လူခွေလူရှာမှုဖွဲ့တွေကဝေဖန်မှုတွေဖတ်ပေါ်နေတာပါ။နေရပြန်ပို့မဲ့စီစဉ်ကိုစွန့်ငန့်ထားဖို့တရားရုံးကအမိန့်ချထားတဲ့ကြားကအမျိုးသမီးနဲ့ကလေးတွေပါဝင်မြန်မာနိုင်ငံသားတထောင်ကျော်ကိုမလေးရှားကနာမည်ပြန်ပို့ဖို့ဆုံးဖြတ်ခဲ့တာစိတ်ပျက်စရာဖြစ်ရကြောင်းလည်းကုလသမဂ္ဂထုတ်ကိုယ်စား9ယောက်ကပေါ်ထူးနေမှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ဒီကနေ့မနေ့ပိုင်းစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတူမီတာ32 40 48တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ကြာတာပရင်းနေ့ညပိုင်း9နိုင်ကနေ10နိုင်အထိစီစဉ်တွေကိုတော့လိုင်းတူမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ပြီးတော့နားဆင်နိုင်ပါတယ်။ဒီမနေ့ပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်။
VOA စီစဉ်နေကိုအပိနာဆင်းနေအတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပညာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်မများသတင်းအောင်ပါရှင
This program has come to you from the Voice of America, Washington.